ဆက်ကြဝလာနိုင်ငံမှာရှိကြတဲ့ယူနက်ဇမာတတဝါအားလုံးကိုရောစိတ်ပါချမ်းသာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာရင်ဒီနေ့2022ခုနှစ်အောက်တိုဘာလ26ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရက်ွက်ပြည်ရင်းမင်္ဂလာလံတန်မြင့်ကျောင်းသားရှင်ရှင်ကျင်းပါတယ်ရှိပါရမီဆယ်ရက်အချိန်ပိုင်းတရားသက်သံဓမ္မတပင်မှာသူသတိပေးထားတဲ့တရားတစ်ပုဒ်ကဓမ္မဒါနတရားအလှူပေးမှုမှာဖြစ်ပါတယ်။တရားအလှူခြင်းအနေနဲ့တရားအလှူမပေးလို့ခြင်းတရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခြင်းတရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါ်များခြင်းဖြင့်ရှင်းဥစွာရှိခိုးပူဇော်ကြရအောင်။အလုံးစုံလည်းရှိထားပြီးတော့ဂုဏ်တော်ရဲ့ဒီကနေ့ကို၃နောက်စီပြီးတော့ဦးနော်ဆိုကြအရဟံတိရေသာရှင်ရှင်တော်မူသောမြတ်စွာဘုရားအရဟံစိတ်ရှင်မကြောင်မှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံဥသောသူကိုခံယူတော်မူသံသောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥကြည့်ထားတာလေးတွေခြားထားပြီးတော့နေလုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ခိုင်တဲ့ဣရိယာပုဂ္ဂိုလ်လေးပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါသည်နေလုံးလေးတွေမှိတ်ထားပြီးမှိတ်မထားပဲဖွင့်ထားပြီးတော့လို့ဆိုပြီးမှတရားနဲ့တရားဓာတ်တဘာဝရှင်းတော့မကြည့်ဘူးပေါ့တချို့ကြတော့လည်းနေလုံးလေးမှိတ်ပြီးနာမှာသမားကြီးရပြီးတော့နားဝင်လာနေလည်းရှိတာပေါ့လေအဲဒီပုဂ္ဂိုလ်မျိုးတော့လည်းနှိပ်ထားတော့တချို့ကျတော့လည်းနှိပ်ထားရင်နှိပ်လိုက်ရင်အိမ်လိုက်တဲ့ပုဂ္ဂိုလ်ကလည်းမရှိဘူးလားအဲဒီပုဂ္ဂိုလ်ကလည်းဖွင့်ထားညတော်လေးခါချင်းလည်းခြားတရားဟောတဲ့ပုဂ္ဂိုလ်ကြီးကြီးနဲ့ကြီးပေါ့လေဒီကကတော့တရားအစံလေးမှာအရင်ကြီးဆိုင်ပြီးတော့သဘောလေးနဲ့ဉာဏ်လေးတက်ဝင်ပြီးနားယူရမှာပါပဲဒီနေ့ဟောမယ့်တရားကောင်းခြင်းကပါတယ်လေအရှင်ဒီအောင်ကြီးယောဂီတို့အရှင်ဒီအောင်ကြီးကြရလားဘလို့နေတာတော့မနေ့တုန်းကအရှင်ဒီဘုအဓိကဆိုတဲ့ခေါင်းစဉ်နဲ့ဓမ္မတဝနာသဗ္ဗယအကြောင်းကိုပြောခဲ့ပြီးအရှင်ဒီအောင်ကြီးကဣရိယာပဋ္ဌာန်သဗ္ဗယကြီးသဗ္ဗယ2ပါးကိုပြောပါမယ်ဣရိယာပဋ္ဌာန်သဗ္ဗယကတော့အဓိကပြောချင်တာကအဲ့ဒီဣရိယာပဋ္ဌာန်သဗ္ဗယကလည်းဥတ္တုသဗ္ဗယနဲ့ဆက်ဆံနေပါတယ်တကယ်တမ်းကျတော့သူတို့မှမဟုတ်ပါဘူး။သဗ္ဗယတရား၉ပါးလုံးတစ်ခုနဲ့တစ်ခုအပြန်အလှန်ဆက်ဆက်နေကြတာကြည့်ပါဦး။ဣရိယာပုမညှက်ကြဘူးဆိုရင်အပူအေးဥတုတွေညှက်ကြပါဦးမလား။
ညှက်ကြ
ပါ။ညှက်ကြတော့ဘူး။ဒါကြောင့်ဣရိယာပထာသဗ္ဗယကိုပြောဖို့အတွက်ဥတုသဗ္ဗယကိုလည်းနည်းနည်းပြောပါမယ်။ဒီနေ့ကပြောခဲ့တယ်လို့ပါပဲ။တရားလို့အားထုတ်ကြတဲ့ပုဂ္ဂိုလ်တိုင်းတရားသူများနဲ့ရခြင်းကြတာကြီးပဲ။တရားရတာတရားချမ်းသာခံစားကြည့်ကြတာကြီးပါပဲဒါပေမဲ့အာထုတ်တိုင်းမရပါဘူးအရှင်ပြေမှာရပါတယ်တချို့ကပူရဲဥဒုနဲ့စပ်ပါရောက်ဖြစ်တယ်ပူရဲဥဒုမှာတရားအထုတ်လိုက်ရရင်မရှိသေးတဲ့တတိရင်းရှိလာတယ်မတည်သေးတဲ့သမာဓိတွေပြီးလာတယ်မပေါ်သေးတဲ့ဉာဏ်တွေပေါ်လာတယ်အဲ့ဒါဆိုရင်ပူရဲဥဒုမှာအဓိကထားပြီးတော့တရားအထုတ်ရမယ်တခြားရှင်နေမှာတော့အမှတ်မလို့ယူကြည်ရတာတိတိရတာဈာမခိုးယူခပ်ပါပါလေးအားထုတ်သွားရမှာပေါ့ကိုယ့်ရဲ့တရားအလုံးမှာဝိပဿနာအလုံးအားထုတ်တဲ့သ လုံးမှတပါတခြားပရိယတိအလုတို့တရားဟောတဲ့အလုတို့ဒါယဟန်တန်ဃာတို့နည်းနည်းပေါ့လူတွေဆိုလို့ရှိရင်လည်းတခြားအိမ်မူကိစ္စလူမူကိစ္စအဆက်ရှိတဲ့လူကိစ္စတွေကိုဣရလူတို့အချိန်မှာအဓိကထားလုပ်ပြီးတော့ကုရဲဥဒုအချိန်မှာတရားဘာဝနာလို့ကိုအဓိကထားပြီးအားထုတ်ရမယ်ဒါမှတရားဥဒယာနဲ့ရနိုင်ပါတယ်တရားအရတာတရားဆန္ဒကိုခံစားရမယ်တချို့ယောဂီကြတော့ဣရဲဥဒုနဲ့သမာယဖြစ်တယ်အစဉ်ကြီးတယ်ဤရုပ်ဓမ္မအထလရရင်မရှိသေးတဲ့တတိယရှိလာတယ်မတည်သေးတဲ့ဓမ္မတိတွေပြီးလာတယ်မပေါ်သေးတဲ့ဉာဏ်တွေပေါ်လာတယ်အဲ့ဒါဆိုရင်ဤရုပ်ဓမ္မဝိပဿနာရောအထုတာကိုပူဇော်ပေးရမယ်နောက်ခြံထားပြုမှလုပ်ရမယ်အဲ့ဒီလိုကိုယ်နဲ့သမာယဖြစ်တဲ့ဥဓမ္မတရားကောင်းတာလို့ကိုအကြည့်ကြထားပြီးအထုမှတရားလူရမျက်ကိုရှာနိုင်ပါလေတရားရတာတရားချမ်းသာကိုခံစားနိုင်ပါလေဒါကြောင့်တချို့ပုရောဒိတာတွေကိုယ်ရဲ့ဉာဏ်ရည်မှာဆိုရင်အပူသိမ့်လွန်ခဲ့တဲ့လားဒီမှာတရားဓိတာမဖွင့်တော့ဘူးတရားသခိုင်းကြီးမဖွင့်တော့ဘူးကိုယ်ရဲ့ဥဒုနဲ့တပါရဖြစ်တဲ့ဆိုရင်အပူသိမ့်လွန်ခဲ့သွားရင်တော့တပါရဖြစ်ပါတော့မလား
ဖြစ်ပါ
ဘူးဖြစ်တော့ဘူးကိုယ်ရဲ့ဥဒုနဲ့တပါရဖြစ်ပါတယ်ဆိုပေမဲ့အပူလွန်ခဲ့သွားရင်တော့တပါရမဖြစ်တော့ဘူးဥဒုတပါရမမြတ်ရင်တရားမရနိုင်တဲ့အခြေကြောင့်လေတရားသခိုင်းကြီးထိခါရတယ်ဓိတာတွေကတော့သိခါရပါဘူးတချို့အဲ့ဒီဓိတာတွေမှာရှင်လေအဲ့ဒီလွန်ခဲ့တဲ့လာမျိုးတွေမှာသိတာလေခဏပိတ်ထားကြတယ်တရားစခန်းလေးခဏပိတ်ထားကြပါလေပိတ်ဘူးလုံးသိကြရင်တရားအမထုတ်ရဘူးလို့တော့မဆိုလို့ဘူးနော်တရားကတော့ပူပူအင်းအင်းပူလုံးလုံးအင်းလုံးလုံးအချိန်တိုင်းအားထုတ်ရမှာပါလေဒါပေမဲ့သဗ္ဗယဖြစ်တဲ့အချိန်မှာတော့ပူပြီးဥစားပြီးအားထုတ်ရမယ်ဒါမှတရားဥစားနဲ့ရှားနိုင်ပါလေဒါကလူငိုးဆောင်ဆိုတဲ့အကျံသာဥဒုအနေနဲ့ပြောလိုက်တာပေါ့တရားချင်းမှတရားအတင်းမှဆိုပဲပူတဲ့ဥဒုနဲ့အေးတဲ့ဥဒုလိုမရှိဘူးလားမနက်ပိုင်းကညပိုင်းလို့ဆိုရင်တော့ဒါအေးတဲ့ဥဒုပေါ့ဘယ်လိုထိုက်ခိုက်တောင်းအေးနေတာမဆိုလို့ဘူးနော်နေ့လယ်ပိုင်းလို့ညနေနေ့လယ်ခင်းပိုင်းလို့ဆိုရင်တော့ပူတဲ့ဥဒုအဲ့ဒါတခြားကမနက်ခင်းလေးမနက်ခင်းအေးအေးလေးမှအားထုတ်လိုက်ရင်တတိယမှညနေအားကောင်းလာတယ်တရားရတာတွေတွေ့တယ်တရားတွေတက်တယ်အဲ့ဒါဆိုရင်မနက်ခင်းပိုင်းလေးမှအဓိကထားပြီးအားထုတ်ရမှာစာအလုပ်တွေကိုနေ့လယ်ပိုင်းညနေပိုင်းလို့ခဏရှိထားပေါ့အပူအလုပ်တွေနော်တခြားကြတော့လေဒီလိုပိုင်းလေးခြေလေးတစ်ချက်ဆွဲနဲ့ဖတ်ပူလေးအားထုတ်မှသမာယဖြစ်တယ်တတိသမားဉာဏ်လေးဖြစ်တယ်အဲဒီပုဂ္ဂိုလ်ကလည်းဒီလိုပိုင်းလေးဉာဏ်ကြီးဉာဏ်ကြီးဒီကအားထုတ်မှပေါ့တခြားကြတော့ညာပိုင်းလေးမှာသမာယဖြစ်တယ်ညှက်တာလည်းအစဉ်ကြီးတယ်အဲဒီပုဂ္ဂိုလ်ကတော့ညာပိုင်းကိုအဓိကထားပြီးတရားအားထုတ်ရမယ်မနေ့ပိုင်းလေးလည်းပိုင်းလေးလုံးဝဆွတ်ထားမှာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ညာပိုင်းကိုတော့အဓိကထားရမယ်ဒီနေ့ကလည်းပြောတော့ညာဘက်မှာပို့ပြီးတော့အားထည့်ရမှာပေါ့နော်မနေ့ပိုင်းနဲ့တပ်ပါရဖြစ်တဲ့ဒီကမနေ့ပိုင်းမှာအားထည့်အားထုတ်ဒီနေ့ပိုင်းမှာတပ်ပါရဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒီနေ့ပိုင်းမှာအားထည့်ပြီးအားထုတ်ညာဘက်မှာတပ်ပါရဖြစ်တဲ့ပုဂ္ဂိုလ်ကလည်းညာဘက်မှာအားထည့်ပြီးအားထွက်လာမှာနော်အဲ့တော့ဒါကမှမနေ့ပိုင်းအေးရမယ်ညာဘက်အေးရမယ်တွေ့ရလားပြီးတော့အေးရပဲမနေ့ပိုင်းရဲ့အေးပုံလေးနဲ့ညာဘက်ရဲ့အေးပုံလေးကလည်းမတူဘူးဒါကြောင့်မနက်ပိုင်းသဗ္ဗယဖြစ်တဲ့ပုဂ္ဂိုလ်ညပိုင်းသဗ္ဗယဖြစ်တဲ့ပုဂ္ဂိုလ်ဆိုပြီးတော့ क्वे သွားတာအဲ့တော့သူကမနက်ပိုင်းနဲ့သဗ္ဗယဖြစ်သလားနေ့လယ်ပိုင်းနဲ့သဗ္ဗယဖြစ်သလားညပိုင်းနဲ့သဗ္ဗယဖြစ်သလားဆိုတာဘယ်လိုလုပ်သိနိုင်မလဲဘယ်လိုနည်းနဲ့သိနိုင်မလဲအာသုတ်ကြီးမှသိနိုင်မှာနော်သူကမနက်ပိုင်းလေးပဲအာသုတ်ပြုပြီးတော့နေ့လယ်ပိုင်းကျနေမှာကိုယ်နဲ့သဗ္ဗယလို့ဖြစ်ပါဘူးလွှဲချလို့ဖြစ်ပါဘူးဒါကြည့်လို့နေပိုင်းလည်းကွာအောင်သူ့ကိုပဲနေပိုင်းကတော့သဗ္ဗယမဆုဘူးလို့ပြောလို့လည်းမရဘူးအဲ့တော့မနေ့ပိုင်းသဗ္ဗယဖြစ်တယ်လားနေပိုင်းသဗ္ဗယဖြစ်တယ်လားညပိုင်းသဗ္ဗယဖြစ်တယ်လားဆိုတာသိဖို့အတွက်မနေ့ရောနေ့ရောညရောအားထုတ်ကြည့်ရမှာအဲ့ဒီလိုအားထုတ်ကြည့်နေတဲ့မှာတတိလေးနဲ့သူ့ကိုကိုယ်စိတ်ကိုသိကြည့်ပေါ့ဘယ်ချိန်မှာဘယ်ပိုင်းမှာအားထုတ်ကြမှာငါ့ရဲ့တတိမာနီညာနေအားကောင်းပြီတရားအာယုံကိုထင်ရှားတယ်ဒါလေးကိုပြိထားပြီးမှတ်သားထားမှတ်သားထားပြီးတော့အယုံကမ္မထာအယုံပူထင်ရှားတဲ့အချိန်တတိယမဏိညာပူအားကောင်းတဲ့အချိန်ကိုအဓိကထားပြီးတရားအားထုတ်ရမယ်။ခုယောဂီတွေကဘယ်အချိန်နဲ့သဗ္ဗယဖြစ်သလဲ။တခါကြီးဦးနုမောင
်။နည်းဆုံးတော့ပ
ါ။မင်းတော့နေ့လယ်ပိုင်းညပိုင်းနဲ့သဗ္ဗယမဖြစ်ဘူးပေါ့လေ။စမ်းကြည့်ပြီးပြီလား။အဲ့လိုစမ်းကြည့်ရမှာနော်။ဥဒ္ဒတပါရမဖြစ်လို့လည်းဖြစ်တယ်လည်းအချင်းအရာလုပ်ရတာလည်းရှိတာပေါ့လေ။ဒါတပါရဆိုတာကတကယ်တမ်းအသေးသေးလျှောက်တယ်ဆိုအများကြီးပါ။ကာလတပါရဆိုပြီးတော့ပြောမယ်ဆိုလည်းရတယ်နော်။ဒီနည်းကတော့ဘုရားမြတ်စွာဘုရားပါဠိတော်တိုင်းကျတော့သမယတပါရပေါ့လေ င်္ဂုတ္တမတိရမှာသမယသုတ်တန်ဆိုတာရှိတရားအထုတ်တဲ့အချိန်အာမထုတ်တဲ့အချိန်ဆိုတာမျိုးအာမထုတ်တဲ့အချိန်ရင်းတော့မရှိဘူးပေါ့လေအာထုတ်လို့ကောင်းတဲ့အချိန်အထုတ်လို့မကောင်းတဲ့အချိန်ဆိုပြီးတော့၅မျိုးဖွဲ့ထားတာရှိတယ်။အဲ့ဒါကဆက်မစင်သမယသတ္တယဆိုပြီးတော့အဲ့ဒါကတ္တပယ10ပါးတောင်ဖြစ်ပါမှာနော်။ဒီကဥသိရှိဝိထုတွေကမြတ်စွာဘုရားကိုယ်တိုင်ရဲ့နှလုံးသွင်းကိုကြည့်လိုက်တဲ့ဆိုရင်လေသမထာနာသတ္တယသမထာနာသတ္တယကထက်ထင်17မျိုးတောင်ဖြစ်ပါမှာနော်။အဲ့ဒါဥစဉ်ကဝိဒုတိမမှာတော့အဲ့ဒါဝိဒုတိမတော့ခဏထားလိုက်ပါဦးဥတုကံကိုလည်းကျွန်တော်ပြောရစို့အဲ့ဒါမနေ့ပိုင်းနေ့လယ်ပိုင်းညပိုင်းဒါသုံးနိုင်ရောအချိန်ချင်းပိုင်းနဲ့လည်းမနေ့ပိုင်းမှလည်းခုနိုင်နေရှင်းနိုင်ရှင်းနေတဲ့ခုနိုင်စားပြည့်နဲ့အများကြီးရှိသေးတယ်နော်အဲ့ဒါလေးတွေကိုဥတုညတဲ့အချိန်အထောက်ကြရမယ်ဒါကဥတုတပိုင်းနဲ့ပတ်သက်လို့ပထမဆုံးဝေမိုးဆောင်ဆက်ရှိတဲ့အိမ်ဥတုအဘိုးဥတုအကျန်းသားအနေနဲ့အရင်တတ်မှတ်လိုက်ပြီးရင်တရားချမ်းပါလေပဲဒီတဲ့အချိန်ပြီးတဲ့အချိန်ဆိုပြီးတော့တတ်မှတ်လိုက်တခါမနေ့ပိုင်းတပိုင်းရရှိတဲ့ဆိုပြီးဆိုတော့အဲဒီအားထုတ်နေတဲ့အချိန်ဆန်ငါးမိနစ်ပဲဖြစ်ဖြစ်နိုင်ဝက်တဲ့ဖြစ်ဖြစ်တနာယီပဲဖြစ်ဖြစ်အဲဒီတနာယီပဲထားပါတော့အဲဒီတနာယီအတွင်းလေးမှလည်းပဲအဘိုးဥတုအိမ်ဥတုကအနည်းငယ်ရှိသေးတာနော်ဆိုတော့ဒီနေ့ခွေးတရားထိုင်ခြင်းကိုခွေးပြီးတော့ထိုင်နေတယ်ခြေောက်တွေတော့အေးဆက်နေတယ်ဆိုရင်တော့ဥပ္ပိဒ္ဓရယ်ဖြစ်ပါမလား
ဖ
ြစ်ပါခြေကိုခြေောက်ကိုလွှဲအောင်ထားရမှာပဲဒီတရားထိုင်ရမယ်ဆိုလို့ရှိရင်ခွေးခြေောက်ကအေးတတ်တယ်ဆိုရင်ခြေောက်ကလေးကိုထုတ်ပြီးတော့နည်းနည်းထိုးထိုးထားဖို့မလိုဘူးလ
ား
ဟုတ်ပါပါဟိုတရားထိုင်တဲ့ပလင်မျိုးမှကောင်းနေဆိုပြီးတော့ခြေဝါးရဲ့အပေါ်မှာပေါ်အောင်ခေါ်ထားတဲ့ဒီပလင်မျိုးခွေးပြီးထိုင်လို့တရားရပါဦးမလားနောက်ဆိုတော့ခန္ဓာကိုယ်ရင်းမှာဥဒုကသဗ္ဗရာမဖြစ်တော့ဘူးသူဥဒုကခန္ဓာမျိုးကြီးတဲ့အပြင်ဥဒုအပြင်ဥဒုအပြင်ကဒီမိုးဆောင်မှာပူရအေးရတယ်အဲ့ဒီကုသူတွေကတော့ကိုပြည့်ပြည့်ရရလားမရ
ပါဘူး
မရဘူးသူ့သဘောသူဆောင်ပြီးဖြစ်နေတာပဲသူ့သဘောဝါကံဖြစ်နေတာကိုခန္ဓာကိုအတွင်းထဲကအမှုဥတုအေးဥတုကိုကြတော့ပြည့်ပြည့်လို့ရတယ်ဆက်ပြီးအေးဆက်နေတယ်အပြင်ဥတုကောင်အေးဆက်နေတယ်ဆိုတော့အဲ့ဒါဆိုရင်လုံးရောင်လို့ပြောလို့ရတော့ဆောင်းနေမှုလို့ခန္ဓာကိုအေးနေတယ်အေးနဲ့ပြန်ဆံပြီးအထုံးနေတယ်ဆိုတော့ပေးရလို့ဖြစ်ပါမလားမဖြစ်ဘူးအလွေးတယ်လို့ဝေးပြီးတော့နေနေထိုးထိုးဖြစ်အောင်နေရမှာပဲဒီရည်ပြည့်ပြည့်နေတဲ့အချိန်အိုးရောဂီဝင်နေတဲ့ကဲစက်ပြီးရှိတယ်ဆိုပြီးတော့ရောဂီဝင်လက်ရှိဝင်ပြီးအထုတ်နေရင်ရပါအောင်မလားကျေးဇူးတင်ပြလိုက်ပါအထုတ်လို့မဖြစ်ကြဘူးနော်ဒီလိမ့်လာမှဆိုတော့ပြည်မျိုးပေါ့ကိုယ်ရင်ကိုယ်ဆင်တော့အရမ်းဒီချက်လေးနဲ့အထုတ်လို့မရဘူးလားမ
ရ
ပါဘူးစွတ်ကြိုင်ကြနဲ့အထုတ်လို့မရဘူးလားစွတ်ကြိုင်ကြင်ကြလေးနဲ့အထုတ်လို့တရားကိုမလေးစားဘူးလို့ဆိုလို့မရဘူးနော်တရားကိုလေးစားရဆိုတာတရားအာရုံမှာကိုယ့်ရဲ့တတိတမာတိဉာဏ်လေးရှိနေဖို့ဒီနေဖို့အရေးကြီးတာပါပဲသမန်းအယုံရဲ့သဘောတဘာဝကိုတကယ်ပြီးမှတရားကိုလေးစားရလို့ခေါ်တာနော်အဝိစာကတော့တိုက်ပုံကြီးထံပြီးအာထုတ်နေပါရဲ့သမန်းအယုံကလည်းမသိဘူးတတိသမန်းဉာဏ်ကလည်းကျိုးတက်မလာဘူးဆိုတော့တရားလေးစားရလို့ခေါ်နေမှာမလားအဲ့ဒါအဝိစာနဲ့လည်းမရဘူးနော်သူ့ဉာဏ်နဲ့ဒီပေါ်လို့ဘာသာရေးခန္ဓာမျိုးတွေလေးစားတဲ့ဆရာသမားတွေယူထားတဲ့အခါမျိုးတွေတော့အဝိစာကိုလည်းသင်ပြီးအောင်ဝေစာရမှာပေါ့တရားအထုတ်တာတည်းတည်းအာထုတ်တယ်ဆိုတော့အသိဉာဏ်ကလေးဝေစာရမှာပဲဒီကနေ့ရဟန္တာရတရားထုတ်လို့ဆိုရင်လည်းဒီနေ့ကကိုယ်ပတ်သိနိုင်ပြီးတော့ဆက်ပါရင်အပြင်ကလည်းဥပဒေကရန်ထားတယ်တကယ်တရားဆိုင်ပြီးတဲ့ခါကျတော့ကိုယ်ကရောဥပဒေရောနဲ့ဆက်ကြည့်ဆိုတော့အိုက်တယ်ချွေးတွေအရင်ချွေးတယ်ဆိုတော့ဒီမှာလည်းဒီလိုမျိုးမတော်ပါဘူးလေတဲ့ဥပဒေရှင်းရှင်းနဲ့မတတ်နိုင်ဘူးဆိုတော့ပြေးအားထုတ်လို့မဖြစ်ဘူးအဲဥပဒေကြီးပြီးချထားပြီးတော့ကိုယ်ကသိနိုင်ရတဲ့အခါထုတ်ရတာပဲအဲ့ဒါမှပဲတရားရမှာနော်ဒါဥဒ္ဓတကရရှိစင်တာတွေပါပဲသူဒီတော့လည်းဆင်းပြီးနေတယ်ကရေချိုးတာလည်းသိနေရပါဘူး။ခန္ဓာကိုယ်ကပူလောင်နေတဲ့ဆိုကိုယ်ကအားထုတ်မယ်ဆိုလို့မရဘူးရေလေးချိုးရတယ်။ဒီကမှခန္ဓာကိုယ်ကအမှုအေးကုတူတွေညှာသွားပါတယ်။အဲဒါကရေတံမှာရှင်းပြအားထုတ်နေတဲ့ပုဂ္ဂိုလ်ရှင်ရင်းရင်လျှောက်တယ်ဆိုတာလည်းဒါသူဒီတော့ကရညှက်အောင်ပြပေးတာပါပဲ။ခိုင်းနေရုံကင်းနေတဲ့လျောင်းနာပြီးတဲ့ရုံကင်းနေတဲ့ဆိုခန္ဓာကိုယ်ကအမှုတပါရကလည်းမညှက်တော့ဘူးနော်။ဒါကုတူနဲ့ဣရိယာကဆက်ဆက်နေတာပါပဲ။ဒီရဲ့နေပုံဆိုင်ပုံလေးလည်းသိကြရတာပေါ့အဲ့တော့ခုနမနေ့ပိုင်းအေးတဲ့အချိန်လေးအားထုတ်ပြီးမယ်ကုတုညာကိုယ့်ရဲ့ခန္ဓာကိုယ်အလေးထားအဝေးစားစားပြီးသူ့ကြည့်ကြပါလေအဲ့ဒီသိကြတဲ့အတ္တမှာအပူအေးဥစ္စာကိုညှပ်ပြီးတော့တရားတွေ့နိုင်တယ်တရားဖြစ်နိုင်တယ်တရားဉာဏ်နဲ့တွေ့ကြနိုင်ပါလေအဲ့တော့ခြေတော်ရင်းမြောင်းရှိတယ်ဆိုတာပြောတော့မဟာဒီဝမဖြစ်ဘူးသူ့ရဲ့တဲ့ကတောင်ဝေကဉာဏ်ဖြစ်အောင်လာပြရကြတဲ့အခန်းလေးပေါ့တူရနောက်ပိုင်းအခန်းလေးပေါ့လေဒါမှဟာဒီဘမအိမ်ကြောင်ကတော့ခဏခဏကြားခွင့်နေမှာပါနော်အဲ့တော့မဟာဒီဘမအိမ်ကတကယ်၃000လို့လေတနည်းအားမှာဆိုပါတယ်၆000လို့လေတနည်းအားမှာဆိုပါတယ် မထေရကိုပေါ်လာဆန်တဲ့6000လောက်ဥဒေကသဘောကျပါတယ်။အဲ့တော့မဟာဒီမမထေရရဲ့အဆုံးအမကိုနိုင်ယူပြီးအားထုတ်လို့ယဟန္တာဖြစ်သွားတာ6000လောက်ရှိတယ်။သောတာပန်သက္ကာရဟံအနာဂံကတော့ရေးတောင်မရေးတတ်နိုင်ပါဘူး။မဟာဒီမမထေရကပုထုရှင်နဲ့တော့အဲ့ဒါပုဂ္ဂလသဘောရမိကြလို့ရှိရင်ဒါဒီချက်ပြီးတော့မှတ်ထားရဖို့အဲ့ဒီရဟန္တာသူ့ချက်ပြတဲ့တပည့်ကသူ့ဆရာဘယ်ဆင်းရဲနေပြီးလဲနှမ်းကြည့်လိုက်တဲ့ပုထုဇဉ်နဲ့ရှုပ်နေသေးတာပြီးတာနဲ့တမင်ကညာချင်အောင်လာပြီးတော့တရားပြဒါသာလေးတစ်ပုဒ်သင်နေရပြီဆိုတော့မာဒီကမသိပြီးတာမအားဘူးမအားဘူးကိုယ်ချင်းနဲ့မအားဘူးဒီချင်းနဲ့မအားဘူးနဲ့ပြည့်ပါတယ်ဆံကတဲ့ချင်းနဲ့မအားဆံကညာတဲ့ချင်းနဲ့မအားဒီချင်းချင်းနဲ့မအားနဲ့နဲ့ချင်းနဲ့မအားစပြီးအောင်ဆုံးပေါ့နော်အချိန်တိုင်းချိန်တိုင်းမအားဘူးမအားဘူးဆိုပြီးပြင်ပြီးတော့နောက်ဆုံးရဟန္တာလူကတပည့်ရဟန္တာကပါပြည့်လို့ရှိရင်အရှင်ဘုရားပြေဖို့ရောအားပါပြီလား။ရှင်မေတ္တာကမအားဘူးမအားဘူးပြောနေတာပြေဖို့တောင်မှအချိန်ရှိပါနေရဲ့လား။တကယ်ဆိုရင်အရှင်ဘုရားမနဲ့တိရထမျက်နှာပစ်ပြီးတဲ့အချိန်လေးမှာကိုယ်ငွေလေးစားရုံတစ်ထိုင်တစ်ထိုင်သုံးထိုင်သာတော့တရားအားထုတ်ပြန်တာပေါ့ခင်ဗျာ။တော်ပါဘူးတတိတော့ရှင်မေတ္တာကမတင်တော့ပါဘူးတလတော်ပြေဖို့တောင်မှအားတဲ့ဆရာသမားဆိုတော့တတိတော့ခွင့်ပြုပါအောင်ဆရာချင်းပြီးတော့တောင်းငင်ရနေပြန်တက်သွားတယ်နော်။အဲ့ဒီမှာတကယ်ရမ်းကြတဲ့ခေကတခြားသက္ကာရီကလည်းအများကြီးပေါ့ဒီနေ့တက်ပါရနေတက်တက်ပြီးတော့ဦးဇင်းတို့တတိယသွားတာကကိုငွေရေးရယူနှစ်ထိုင်သုံးထိုင်ရောက်တော့ထိုင်နေမှာပေါ့ဆိုတဲ့ဇာတ်လမ်းဦးဇင်းတို့သိသဘောကျတယ်ဒီမဟာရိပတ်မတည်ဘူးသူစဖတ်ရကလေးကကိုရင်ဝကလေးကပေါ့လေအဲ့ဒါနဲ့ဒီကိုငွေရေးရယူနှစ်ထိုင်သုံးထိုင်ဆိုတဲ့ဒီနှစ်ခွေသုံးငွေလည်းဆိုတာပေါ့နော်ဒီနေ့နှစ်ခွေသုံးငွေနှစ်ခွေသုံးငွေဆိုတာကနှစ်ခါပြင်းသုံးခါပြင်းလို့ဆိုလို့ရတယ်။ထိုင်နေရပုံနဲ့တရားထုတ်လို့ကနှစ်ခါပြင်းတကယ်မဟုတ်လို့ချိန်ရတဲ့ပြင်းလေသုံးခါပြင်း။အဲ့ဒီလိုဣရိယာပုံထိုင်ဣရိယာပုံရဲ့နှစ်ခါပြင်းသုံးခါပြင်းလေးကတော့အားထုတ်နေတာပေါ့။ဒီနှစ်ခါပြင်းသုံးခါပြင်းလေးတကယ်မှတ်ထားဣရိယာပြတ်သက်တာကြတော့ပြောရတာပေါ့နော်။ခုကတည်းကတူတူထားမယ်ဆိုရင်လေထိုင်နေဣရိယာပုံနဲ့အစားအသောက်တွေအဆုံးထိပြည်တည်ပြီးထိုင်နေရမှာမဟုတ်ဘူး။ပြင်ပြင်ထိုင်တာတော့ပြင်ရမယ်။နှစ်ခါသုံးခါတော့ပြင်နေပြီးအားထုတ်နေခြင်းကိုမဆုံးဘူးလို့ဆိုတာပေါ့။ဒါကြီးလို့မှတော့ဘယ်နှမ်းတိုင်းဘယ်နှမ်းလို့ဆိုတာပြင်လို့။နိုင်ရမှာတစ်ခါပြင်နေစမ်းတော့သုံးခါပြင်ခြင်း။တနိုင်ဘယ်လောက်တော့ထိုင်မှဖြစ်မှာနော်။ဆိုခဏလေးပြောပါဦးလို့ခံခိုင်းတော့ရေကြီးတော့နှစ်ခါပြင်သုံးခါပြင်ခံခိုင်းပါမယ်။ကြည့်ကြည့်အောင်ပါလို့တမလေးရှင်နဲ့တန်းလို့မပြင်နိုင်ဘူးနော်။အဲ့ဒီမှာကိုယ်ငြိရရုံဆိုတာဥဒ္ဒတမယဆရာရုံရဲ့ရောက်တော့အာထုတ်တင်တာပေါ့လို့ဆိုလိုတာပေါ့နော်အဲ့ဒါအဲ့ဒါလိုထပ်ကြည့်ရတာဥဒ္ဒတမယရှင်းလုံးကြည့်တာတော်တော်လေးဖြူစားရပါဘူးဖြူစားတဲ့ဆရာကဒီလိုပေါ့ဗနဲ့အရာခဉာဏ်ပြည်ပြီးဆိုရင်အနည်းဆုံးဟိုအချိန်ကြာကြာမရတော့မှအနည်းဆုံး5မိနစ်လောက်တော့အာထုတ်တင်နေဥဒ္ဒတိရတဲ့ကာရကမတွေကလည်းအနည်းဆုံး5မိနစ်လောက်လို့ဉာဏ်ပြည်ပြီးဆိုရင်အာထုတ်ပါလို့တိုက်တွန်းနေရှိပါတယ်ဉာဏ်ပြည်ပြီးတဲ့အချိန်ဆိုတော့ဆရာပြရလဲအေးမနေဘူးလားနေနေတဲ့ဆက်ရောက်တာလည်းဤသွားတယ်ဆယ်လူကနေနာပြင်းပြီးကြတာကဆက်ရောက်ကြည့်ရတယ်ပါတာကိုနော်အများကြီးကတော့မနေ့ရောက်ထားတဲ့ဆရာနဲ့တော့အရင်တိုက်တယ်သွားတိုက်ပြီးနေနာပြင်းတယ်နေနာပြင်းပြီးတော့မှဆောက်သေးတယ်လူတိုင်းကလည်းမသိဘူးပေါ့လေသူ့ရဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီအစီအစဉ်တိုင်းသွားတယ်အမှန်တကယ်ဖြစ်တင်တာကဆက်ရောက်ကြည့်ရင်သိရမယ်ပြီးတော့မှနေနာပြင်းရမယ်ပြီးတော့မှသွားတိုက်ရမယ်သွားရင်တည်းဖြစ်ရင်အေးရှိရအပူလားဆိုတဲ့အတိုင်းသွားမှရေစုသွားတော့ခန္ဓာကိုယ်တစ်ခုလုံးပညာလုံးအိတ်ထားလို့ဖြစ်နေတဲ့အပူချိန်တွေကတော့သွားစီလားမစူးဘူးလားအဲ့ဒီခါကျတော့သွားလို့မထိုင်တော့ဘူးသွားနေတိုင်းနဲ့သွားတတ်တယ်သွားမကောင်းတော့ဘူးပေါ့နော်ခြေောက်ကနေစပြီးတဲ့ဒီကောင်းလို့တော့ဒီလိုလုံးကအပူတွေကခြေောက်စီမှာသွားစီပြီးတော့အောက်ပိုင်းကိုထပ်သွားတာပေါ့ပြီးတော့မှညနာသိညနာသိပြီးတော့ညနာသိလိုက်တော့လေခန္ဓာညနာပေါ်ပဲမှရှိတဲ့အပူတွေကညနာဘက်ကနေထွက်သွားတာပေါ့ပြီးတော့အဲဒီနေ့မှာအပူတွေစိတ်မကြမ်းတော့အဲဒီချိန်မှာတော့အားယူတယ်ရှင်းနိုင်နေတယ်3မိနစ်လောက်နားပြီးတော့မှသွားတိုင်းရင်ပူတောင်သွားခင်တယ်9မိနစ်လောက်နားပြီးတိုင်းတော့ပူတောင်သွားခင်တာပေါ့လေနော်အဲသွားခင်တယ်လည်းသွားခင်တယ်မင်းပေါ့စောင့်နေတဲ့ဆိုင်ပေါ့လေအဲ့တော့သမီးကညနာပူတွေနဲ့ပြည့်တဲ့ဆိုင်ကလည်းရေလောင်းကိုလောင်းရတဲ့အတွက်ညနာလေးပါတုတ်တဲ့ခြေောက်တွေပါတုတ်ပြီးတဲ့အချိန်မှာခြေောက်တွေကအင်းနေသေးတယ်ချက်ချင်းကြီးနွေးနေပါတယ်ဘူးအဲဒီချိန်မှာရှင်မင်းလေးခွေးကျောင်းရုပ်ကလည်းဆက်မှတ်ထားနေပေါ့လေပြီးတော့မှယဟန်ကတော့လည်းပြင်မှရင်းနေပေါ့လူချင်းလည်းလူသားချင်းတဆူနဲ့လူသမီးချင်းလည်းလုံကြီးနဲ့ခြေောက်ကလေးကိုနွေးထွေးအောင်ဆက်ထားပြီးတော့အဲ့ဒီခြေောက်ကလေးနွေးထွေးလာတဲ့အချိန်တော့အာမထုတ်တယ်မလားအာထုတ်တယ်ပါ၃မိနစ်နဲ့နွေးတယ်လို့လည်းမလုံးနဲ့ပေါ့နော်အဲ့ဒါအနည်းဆုံး5မိနစ်လောက်ပြီးတော့အာထုတ်တယ်အဲ့ဒီ5မိနစ်လောက်ကြာကြာအထင်တော်မယ်ဆိုင်းသမထမ်းပြီးပေါ့လေဒါဒီဝါလူဒီတော့ဝင်နေတယ်လို့ရှိအမှန်တရားရတာရှိပါတယ်။တညာလုံးအိမ်သားလို့အားကလည်းရှိသေးတယ်၊ရေးလေးကလည်းဝါနေတာဆိုတော့ ရှင်လိုက်တဲ့ဆိုရင်အလေးကျင်တဲ့အာကောင်းတဲ့ဆိုရင်ခဏလေးနဲ့တမာရီလေးရပါလေနှကောင်းတို့လည်းအေးပြီးတော့လေလေးကွာချိုးသိမ့်ပြီးတော့အမှန်တန်ရတာရှိတာပါအဲ့ဒါအဲ့ဒီရတာလေးမျိုးဆက်မျိုးဆက်လိုက်တဲ့ဆိုရင်ကိုပဲတော်တော်အားရှိရနော်နောက်ကမျက်နှာပြပြတဲ့အချိန်ရေချိုးပြီးတဲ့အချိန်ရေချိုးပြီးတဲ့အချိန်ဆိုရင်ပူတော်မှကိုယ်ဝိတ်လိုရပါတော့နော်အဲ့ရေချိုးပြီးကစားတဲ့အချိန်လေးမှာလည်းဘာပဲဒီဒီမျိုး9မိနစ်လောက်ဆက်ဆောင်အောင်9မိနစ်လောက်ဆက်အောင်ဒီက9မိနစ်ကလေးသင်္ကြန်ခွေးပြီးတော့ခြေတော်ကိုယ်ငွေလေးနဲ့ရတကူလုံးနဲ့ကိုယ်ငွေရသွားအောင်ထိုင်နေပြန်အမြန်ရတာရှိပါတယ်လေးစမ်းကြည့်ပေါ့နော်တခြားဒီမှာခံရတဲ့ကိုတော်တော်ရတာရှိဘာလို့လဲဆိုတော့မျက်နှာတက်တဲ့အချိန်မှာလည်းဒီကိုယ်လုံးလှုပ်လှုပ်ဆဆဖြစ်နေတယ်ရေချိုးတဲ့အချိန်မှာလည်းဒီကိုယ်လုံးလှုပ်လှုပ်ဆဆဖြစ်နေတယ်ဆိုတော့သွေးသားဆိုင်ရာလည်းကောင်းလာဘူးအဲ့ဒီအချိန်မှာအဲ့ဒီအချိန်မှာကိုယ်ထိုင်နေတဲ့ခါကျတော့ထိုင်နေမှထိုင်နေတယ်အမြန်ထမလို့ကောင်းပါတယ်ရှုလို့ကောင်းပါတယ်ဒါကြောင့်ဥဒ္ဒတမရကိုလာဘူးကြာကြာဆိုတော့နော်အဲ့ကုသတရားညောင်းဘူးရေးအစဉ်ကျမှာအ ਨੇ ဆုံးကျန်တာဒီမနှုတ်မြင်နေပေါ့လေကိုငွေရရတော့နှစ်ခွေသုံးခွေရောက်တော့တရားအထုတ်ပါဒါအ ਨੇ ဆုံးပြောတာနော်သူစဉ်လို့ဒီလာတဲ့ဓာရမတွေကိုမေးကြည့်ပါတယ်တရားအထုတ်ရလားအမထုတ်ဘူးဆိုရင်အ ਨੇ ဆုံး5မိနစ်တော့နေစဉ်အထုတ်ပါလို့တိုက်တွန်းပါတယ်ပထမတစ်ခါတိုက်တွန်းလိုက်ပြီဒုတိယတစ်ခါပြောမေးကြည့်တယ်5မိနစ်အထုတ်ရလားဆိုတော့ဟဲဟဲဆိုပြီးကြည့်နေတာနော်နာမည်ကတော့အဆင်ပြေတာပေါ့ဘယ်သူကဘယ်ချိန်မှာပဲနေနေလဲကြာတော့ဒေသနာတော်ကဆရာတရားအထုတ်ရလားဆရာဒီကြီးမိတဲ့ပြုံးပေါ့လေတရားတော်ကအချိန်တိုင်းအထုတ်တယ်ဒီမှာနေတိုင်းအထုတ်တယ်လို့ပြောနေရမှာဘယ်သူကမင်းတို့ခွန်ကြီးတဲ့အချိန်ကတကယ်နေတိုင်းအထုတ်ပါလို့ဆရာဘယ်နှမင်းလဲကြာတော့ကတော့နေချန်ထားပေါ့နော်အတိအကျဟောကမင်းကြီးဆိုမှအနည်းဆုံး5မိနစ်တော့အထုတ်ပါလို့ဆရာကတော့ဆက်ပြောဘာငါးမိနစ်အထုတ်လို့ပြောတယ်ဆက်ဆရာမဟုတ်ပါဘူးနော်ဘုံဟာအထုတ်လို့ဆိုတဲ့အချိန်ဆက်ကြမှာအဲ့ဒါက9မိနစ်တည်းကသီးနှံထိုင်တာကိုပြောတာပါတပြီးတော့9မိနစ်တော့ဒီကထိုင်ကြအောင်ထိုင်ပါလေခင်ဗျာတောင်းရင်လည်းဘုံကြင်ဆိုင်ရင်တောင်းရင်လည်းပရိညာကြီးစထားပြီးတော့အားထုတ်ပါလေခင်ဗျာလို့ပြောနိုင်အောင်ကြိုးစားရမှာနော်တကယ်ဆိုလိုက်ပါအဘူအေးညစီရေးဤသေးတရားမီသုံးလားဆိုလိုက်အဘူအဘူအေးညအောင်ခုကြီးတဲ့နေရာမှာခုနအဝဲစားတွေရေချိုးတာတွေစိတ်ဓာတ်တွေအိတ်ဓာတ်လည်းပါပြီးတယ်နော်အေးရင်မဟုတ်ဘူးဆိုရင်သူကပြရလားမပြဘူးမပြတော့ဘူးဟိုကျမ်းမာရေးတောင်းတော်မြည်ပုဂ္ဂိုလ်ဆိုတာတိတ်မသိတာဘူးသူရနေတဲ့ယောဂါတွေမရှိအနေနဲ့ယောဂါတွေရှိတဲ့ပုဂ္ဂိုလ်ဆိုရင်အေးမဟုတ်တယ်လည်းညအေးမဟုတ်ရင်သိကြည့်ပါလေနေ့လည်းပိုင်းလည်းပဲတချို့ကအိတ်တက်တယ်နေ့လည်းပိုင်းအိမ်မှာဆင်ပြေတဲ့သူရှိတယ်လို့မအိတ်လည်းဆင်ပြေတဲ့သူရှိတယ်ဒီလေအိမ်မှာဆင်ပြေတဲ့ပုဂ္ဂိုလ်ကနေ့လယ်ပိုင်းစာမျိုးမျိုးကြောင့်မအိတ်ဖြစ်လာဘူးသုံးလို့အိတ်မပြောဘူးဆိုရင်ခန္ဓာကိုယ်သားကိုပူးပြီးတော့သတ္တရမဖြစ်တော့ဘူးနော်။ခေါင်းကြီးကတက်ပြီးလို့ခုံများကဆက်ကနေဒီများကဆက်ကနေဒီလေးကိုဖြစ်တတ်တယ်။အဲတော့အိမ်မှာဝါမှုဆိုလို့ရှိရင်လည်းမူရိကုတုတွေကပူးပြီးတော့လွှမ်းမိုးသွားတတ်တာနော်။အဲတော့အဲဒီဟာတွေပြင်ပြုတ်နေတဲ့အရင်ကိုဣရိယပုံညှပ်တာအောင်လေနေထိုင်ရတယ်။ဣရိယပုံညှပ်မှလည်းကုတုကလည်းညှပ်တာပေါ့နော်။ဒါနဲ့ဥဒ္ဓမြဘုသက်သက်တော့မဟုတ်ပါဘူးဣရိယာပုညတ်တာဘုကလည်းအမတန်ကြီးကြီးပါတယ်တရားထုတ်ပြီးဆိုတော့ဣရိယာပုဒီပါနဲ့လွတ်ပြီးအထုတ်လို့ရရလား
မ
ရဘူးသွားတဲ့ဣရိယာပုရက်တဲ့ဣရိယာပုထိုင်တဲ့ဣရိယာပုလျောင်းတဲ့ဣရိယာပုတို့ဣရိယာပု၄ပါးရှိပါတယ်အဲ့ဒီဣရိယာပု၄ပါးညတ်တာအောင်အထုတ်ရမှာပါတယ်အကြည့်သာဣရိယာပုကလည်း၄ပါးပေါ့ဣရိယာပုတစ်ခုချင်းတစ်ခုချင်းမှလည်းအနေထားမိမိပုံစံမိမိပုံမူကြည့်တော့ဣရိယာပုဒ်ကြီးကမျိုးခွဲနေတဲ့အသေးစိတ်လေးကတော့အများကြီးရှိတာပေါ့အဲဒီဣရိယာပုဒ်ကြီးဖြတ်တာမှလည်းဆရာတွေ့နေမှလည်းဆရာရနိုင်ပါလေအမြဲတမ်းအရေးကြီးပါလေတရားဥပဒေနဲ့ရအောင်ဆိုတာသာသာပေါ့လေလက်တွေ့ဘဝရဟုတော်ဝင်ကြီးရမှုသက်ဆိုင်ရေးမှလည်းအရှင်ကြီးဘုရားကဣရိယာပုဒ်ဖြတ်တာကလည်းရေးကြီးသေးတယ်တရားအားမထုတ်တော့မှစိတ်ထနာကိုယ်ထနာဖြစ်ဖို့ကျမ်းမာရေးကောင်းမှုကလည်းဣရိယာပုဒ်ဖြတ်ဖို့မလိုဘူးလားသူရေဣရိယာပုမမြောက်ဘူးဆိုရင်စီးတုံမှသူတို့ပြုတာကျမ်းမာရေးလည်းမကောင်းတော့ဘူးပေါ့အများကြီးပါပဲဣရိယာပုမမြတ်တာဣရိယာပုအဆင်မပြေဘူးဆိုရင်ပဝင်းကျင်နဲ့အဆင်မပြေတာမျိုးပဝင်းကျင်ရဲ့အကျိုးကိုခံရတာမျိုးပဝင်းကျင်ကအရင်မကြော်တာမျိုးလည်းဖြစ်သွားတတ်သေးတယ်မနေ့ကအာလပသလပတွေ့ရင်လည်းပြောခဲ့ပါတယ်ပါတယ်တော့
မတရားဆိုလို့
ခါတိုင်းဒီရှိမှာတရားဟောပရိမမတက်ခင်ညစာဆရာရှင်ကိုထိုင်ပြီးတော့ရှိခိုးနေကြအခုဒီနေ့တော့မတက်ရလို့နေပဲရှိခိုးတယ် ပါစလို့မိမိကပြောပြခဲ့တာကတော့သင်္ကန်းရုပ်ကြီးမှာဆိုလို့ပေါ့နော်။ထိုင်ပြီးတော့ရှုပ်ခဲ့တဲ့ဆင်သင်္ကန်းရဲ့အလေးကောက်ပြီးပြန်ခွေးပြင်ဆင်ပြီးရုံလိုက်ပြင်တယ်။အတိတ်ရဲ့အစ်ပြန်ရလို့မရဘူးဒီလိုပဲအလေးကလေးကိုသင်္ကန်းကိုဟိုထဲကိုထိုးဒီထိုးနဲ့သင်္ကန်းကိုပြန်ကြည့်ရတော့အဆင်မပြေတော့ဘူးဒီဘက်ကြီးဖြစ်နေတာပေါ့။အဲ့တော့ဘယ်မှာမှသင်္ကန်းကြီးဘူဒီဘက်ကြီးနဲ့ထိုင်ပြီးတော့တရားဟောလို့လည်းမသင့်တော်ဘူးလေ။ဒါကြောင့်သင်္ကန်းရုပ်နဲ့ကြီးမတော့အောင်ဆိုပြီးတော့ထိုင်နေချုပ်ခွေးနဲ့မတည့်ရဲ့ချုပ်ခွေးတာ။နောက်အကြောင်းလကားကလည်းဒီရပါတဲ့မှာရမဖြစ်လို့ပါဘူးလို့တောင်းနေတောင်းမှာပထမဆုံးတရားစဟောတော့ကထိုင်ပြီးတော့လည်းရှိခိုးခဲ့တာပါဦးဇင်းတို့ထိုင်တော့ဘုရားစကားနဲ့ပြောတော့မင်းနဲ့တိုင်ပေါ့လေဘေးကိုကျဉ်လို့ထိုင်ပြီးတော့ရှိခိုးတာပါနော်ခုပါလာကပြောခဲ့ရှိခိုးရင်လည်းအများကြီးတော့ကျဉ်လို့ရရှိခိုးလို့ရှိပါတယ်အဲ့ဒီလိုလေးရှိခိုးတာစိတ်ထဲမှာပို့ပြီးတော့ဘုရားဘုံမှာမြို့ပြောင်းတယ်လို့ဉာဏ်နဲ့လည်းစိတ်ထဲခံစားရလို့ပေါ့လေနော်အဲ့ဒါတခြားတို့ကလည်းကမတွေကအဲ့ဒီမှာဝေဖန်တယ်ဥစ္စာလေးကဟိုတောင်းလာမြင်ဆင်းလာတာလေးတွေရှင်းလာလို့ဒီပြင်မောတက်တာလေးဒီပြင်မောမှာဆင်းပြီးခေါ်တာလေးအားလုံးအဆက်အယယအရှင်းပြပါတယ်တဲ့ဒါပေမဲ့ဖျားရှိခိုးတာလေးတစ်ချက်ပဲအရှင်းမပြေဘူးတဲ့တဲကျုပ်ကလည်းဒီမှာလေဆောင်းဆောင်ဆိုင်ပြီးရှိခိုးတာလည်းမဟုတ်ဆရာမဆက်ချက်တစ်စစ်တုပ်ပြီးရှိခိုးတာလည်းမဟုတ်မိမတိုင်းလေးဆင်းပြီးရှိခိုးတာဘူးဒီလိုလေရှိခိုးတဲ့အိုးတဲ့ရှိလေချက်တော့ပို့ပြီးလဲရှိခိုးရတာပေါ့လေအဲ့ဒီလေရှိခိုးရတာလည်းကြီးရဲ့ချက်တော့ရှိပါတယ်ဆောင်းချက်ဆိုင်ရှိခိုးကုန်းဝစ္စအရှင်းမပြေဘူးအစစ်တော့ကြည့်ရအောင်ဘုရားထာလဲနောက်တစ်ကြည့်တဲ့ပုဂ္ဂိုလ်တွေသိအဆင်မပြေဘူးပေါ့ဒါကြောင့်မလို့ပြီးပြီးရေကနေအဆင်ပြေပါလေဆိုပြီးတော့မင်းမရအောင်ပြီးတော့ချက်ခွာအဲ့ဒါကိုအဆင်မပြေဘူးလေအဲ့ဒါမင်းကလည်းတစ်စိတ်နဲ့တုပ်ပြီးတော့တစ်ဖက်ကိုးပြီးတော့ထိုင်ပြီးတော့ချက်ခွာတဲ့ကံကိုယ်ဝင်ထိုင်တဲ့အခါမှာနည်းနည်းလေးရှင်းပြသွားတယ်လို့ဒီလိုဆိုတာပေါ့တချို့ကအဲ့ဒါလည်းမတတ်နိုင်ဘူးဒါကလည်းသူအမြင့်တော်ဘုရားအကောင်းဆုံးဉာဏ်ကိုရွေးချယ်ရတာပဲမတတ်နိုင်ဘူးဒီလိုပဲမင်းမနဲ့ဆံပြရမယ်ချက်ခွာမှာပါပဲဆိုတော့နောက်စိတ်မကြင်ဘောလူတစ်နည်းအတွင်းကြတော့သက္ကမယုတ်ကြောင့်ကြီးကစာလာတယ်ဟိုတလောကရဲ့ဦးဇင်းလေးကြုံမဲ့ဆန္ဒနာတော်ဤဓမ္မဒိတာပေါ့လေဆရာတော်ဓမ္မဒိတာရဲ့ရှင်စေကိနာတရားဟောတယ်တဲ့ခြေတော်နှစ်ဖက်ထပ်ပြီးတော့တစ်စစ်တုပ်ပြီးတော့ဝေချရတယ်ကုန်းလည်းဝေချလိုက်ရောအထုပ်လည်းထည့်လိုက်ဉာဏ်တော့တာပဲတဲ့အဲ့တော့ပူတော်ဆိုးကြတယ်ရှင်ပြန်မင်းမနဲ့ဆံချက်ခွာတတ်ကိုပူဆိုးကြတယ်တောင်မြင်ပြီးလိုက်ကလည်းဒီမှာအထုပ်ကိုကြည့်နေတာဖြစ်နေနော်ဒီမှာအထုပ်ကြည့်ရမှာလားကိုယ်အထုပ်ကြည့်ရမှာလားကိုယ်အထုပ်ကြည့်ရမှာနော်ဒါနတေသီလတေသမထတေဝိပဿနာတေပေါ့ဒါနတေကဘာဝနာစတဲ့ကုသိုလ်တုတ်တွေကိုကြည့်ရမှာနော်ဒါကလည်းဒီမှာအထုပ်ကိုလိုက်ကြည့်နေတဲ့ဒီကအစ်ကိုရောမဟုတ်ပါဘူးမြင်တော့လည်းပြတ်တနိုင်ပါလေနော်အဲ့ဒါမြန်မာပြည်ကမဟုတ်တာကဘာလို့လဲပြောမကြရခင်ကြီးအဲ့ဒီမှာအဲ့ဒီစာလေးလည်းဖတ်လိုက်ရပါတော့ဒီအော်ဣရိယာပုဒ်သတ္တရာအမှန်ရေးကြည့်ပါလားနော်ဣရိယာပုဒ်ထိုင်နေဣရိယာပုဒ်မှာကြွားတယ်ပုံစံလေးမျိုးနေထိုင်နေပြီပုံမှန်ကြည့်ပြီးတော့တတ်တယ်ရဖြစ်တာမဖြစ်တာကြွဲသွားပါဘူးအဲ့တော့တရားမြင့်မြတ်ရုပ်ချက်တွေရေးကြည့်တာမဟုတ်ဘူးနော်တိရစ္ဆာန်အရင်တော်ကလည်းရေးမကြည့်ဘူးလားဒါကြောင့်မနည်းရတရားဝဲကစပြီးတော့ဦးဇင်းတို့ဘယ်တရားဒါကြောင့်အထုပ်ကြည့်ကြတယ်လို့ဖြစ်နေမှာဆိုလို့ပါတဏှာဣရိယာပုဒ်သဗ္ဗယအမြဲတမ်းအယူကြည့်ပါလေအဲ့တော့တချို့ယောဂီပုဂ္ဂိုလ်များကသွားတဲ့ဣရိယာပုဒ်နဲ့သဗ္ဗယဖြစ်တယ်တချို့ယောဂီများကရက်တဲ့ဣရိယာပုဒ်နဲ့သဗ္ဗယဖြစ်တယ်တချို့ယောဂီများကဆိုင်တဲ့ဣရိယာပုဒ်နဲ့သဗ္ဗယဖြစ်တယ်တချို့ယောဂီများကလျောင်းတဲ့ဣရိယာပုဒ်နဲ့သဗ္ဗယဖြစ်တယ်ကိုယ်နဲ့သဗ္ဗယဖြစ်တဲ့ဣရိယာပုဒ်ကိုအဓိကရေးချယ်ပြီးတော့တရားအားထုတ်မှတရားဣရိယာနဲ့ကြားနိုင်ပါလေနှမျိုးပြန်လုံးသဗ္ဗယဖြစ်လဲနှမျိုးပေါ့သုံးမျိုးသဗ္ဗယဖြစ်လဲသုံးမျိုးပေါ့လေးမျိုးလုံးသဗ္ဗယဖြစ်တဲ့ဆိုင်လဲလေးမျိုးပေါ့လေးမျိုးလုံးလက်တိုင်းစားပြီးအထုတဲ့ခါမှလည်းတစ်မျိုးတစ်မျိုးမှညှက်တတ်အောင်အထုရမှာပေါ့အကုန်လုံးညှက်တတ်တယ်ဆိုပြီးတော့ဆိုင်လေးရဲ့ပုံနဲ့လည်းညှက်တတ်တယ်ဆိုပြီးတော့၃-၅နာရီဆိုင်နေပြီတော့မဖြစ်ဘူးပေါ့နော်ဣရိယာပုဒ်၄ပါးလုံးညှက်တတ်အောင်အထုရမှာပါပဲဖြူကျဲတော့တန်ခါတော်ကြီးသုတ်တန်ပါဠိတော်ကြီးရွတ်တဲ့ခါကျတော့အေဇံသမယံဘဂဝါသာဝိရှိယံဝိဟရတိဒေတာဝိရိအာနာထပိပိတတအာရာမိဆိုတဲ့ပါဠိမှာနဲ့ပြတဲ့အခါဝိဟရတိဣရိယာပဌာညတရှင်ပြုံတရင်သုံးတော်မူခဲ့ပါသည်တည်းဒီလိုလေးလက်ပေးထားတာ။အဲမြတ်စွာဘုရားတရင်သုံးတာကလည်းဘယ်လိုတရင်သုံးတာလဲဆိုရင်ဣရိယာပုဒ်၄ပါးညတအောင်တရင်သုံးတာပါ။ထိုင်တဲ့ဣရိယာပုဒ်နဲ့ဒီလိုအငြင်းတရင်သုံးတာမဟုတ်ပါဘူးနော်။အဲဝိရုဒ္ဓိနဲ့မှာတော့ယောဂီပုဂ္ဂိုလ်ဟာဘယ်ဣရိယာပုဒ်နဲ့ကိုယ်တမယဖြစ်တယ်လဲဆိုတာသိဖို့အတွက်သွားတဲ့ဣရိယာပုဒ်နဲ့သုံးရအားထုတ်ကြည့်ပါလေ။ကျက်တဲ့ဣရိယာပုဒ်နဲ့သုံးရအားထုတ်ကြည့်ပါ။ထိုင်နေဣရိယာပုဒ်နဲ့သုံးရအားထုတ်ကြည့်ပါ။လျောင်းနေဣရိယာပုဒ်နဲ့သုံးရအားထုတ်ကြည့်ပါ။ အဲ့ဒီ၃ရက်၃ရက်အားထုတ်နေတဲ့အဲမှာကိုယ့်ရဲ့စိတ်မှာဖြစ်ပါတဲ့တတိယမာတိဉာဏ်လေးတွေကိုအသေးခတ်ကြည့်တာပိုးပြီးတော့တတိယမာတိဉာဏ်ဖြစ်စေတဲ့ဣရိယာပုဂ္ဂိုလ်အဓိကလေးထဲပါတတိယမာတိဉာဏ်ပိုးပြီးတော့ဖြစ်စေတဲ့ဣရိယာပုဂ္ဂိုလ်ဟာကိုယ်နဲ့တပ်ပါရဖြစ်တဲ့ဣရိယာပုဂ္ဂိုလ်ပဲဒါဝိသုဒ္ဓိမှာပြထားတာပေါ့နော်၃ရက်၃ရက်ဒီဆိုရင်ကိုပဲ၁၂ရက်တော့ဖြစ်သွားမှာနော်ဒါကလည်းအချိန်ကြီးအပြတ်အသတ်တရားတွေယောဂီပုဂ္ဂိုလ်တွေပြောတာပါအိမ်မှာအိမ်လူကိစ္စဒီမူကိစ္စတွေလုံရင်အားထုတ်တဲ့ပုဂ္ဂိုလ်တွေကြတော့အဲ့ဒီလိုစမ်းသပ်ဖို့စိတ်နဲ့လွယ်ကူဘူးပေါ့နော်နောက်ဦးဇင်းနဲ့ကိုရင်မတော်ကဖတ်ရတဲ့ဆရာကြီးတစ်ပါးရဲ့ကမ္မထမ်းဆရာတော်ကြီးတစ်ပါးရဲ့စာအုပ်ထဲမှာတော့ဗာတိလဲဆိုရင်တနေ့တာချင်းမှာသွားတဲ့ဣရိယာပုလိနဲ့တဏှာကြီးရက်တဲ့ဣရိယာပုလိနဲ့တဏှာကြီးခိုင်တဲ့ဣရိယာပုလိနဲ့တဏှာကြီးလျောင်းတဲ့ဣရိယာပုလိနဲ့တဏှာကြီးဣရိယာပုတစ်မျိုးတစ်မျိုးကိုတဏှာကြီးတဏှာကြီးဒီနဲ့အားထုတ်ကြည့်ပါတဲ့ကိုယ်တွေသတိသမารိညာအဖြစ်ဆုံးဣရိယာပုဟာကိုယ်နဲ့သဘောရဖြစ်တဲ့ဣရိယာပုပါပဲအဲဒီဣရိယာပုကိုအဓိကဖြီးဝဲပြီးတော့တရားဟောပါအဲ့ဒါနဲ့ဦးဇင်းနဲ့ကိုရင်ပါတဲ့ကစမ်းကြည့်ပြပါလေဘယ်ဣရိယာပုနဲ့သဘောရဖြစ်တယ်မဖြစ်ဘူးဆိုတာသိတာမသိတာတဲ့အဲ့ဒီလိုဣရိယာပုမျိုးကိုတဏှာကြီးလင်းမျိုးလုံးတော့ဦးဇင်းကမစမ်းပါဘူးလျောင်းတဲ့ဣရိယာပုတော့မစမ်းတော့ဘူးသွားရထိုင်သုံးမျိုးပေါ့ဒီနော်အဲ့ဒီသုံးမျိုးကိုတစ်မျိုးတဏှာကြီးကြီးကြောင်းကြောင်းပြီးတော့အထုတ်ကြည့်တာအမှန်တန်တရားသာရှိပါတယ်သုံးမျိုးလုံးကိုသဘောရဖြစ်သွားတော့တာပါဘူးနော်အဲ့ဒီလိုလေးစမ်းသပ်ကြည့်ပြီးတော့ကိုယ်နဲ့သဘောရဖြစ်တဲ့အရာပုဂ္ဂိုလ်ကြီးကတာအထုတ်မယ်ဆိုရင်လည်းအဆင်ပြေပါတယ်စာသင်္ဘောဘဝဆိုတော့လေဒါအချင်းချင်းကြီးတော့အထုတ်လို့မဖြစ်ဘူးပေါ့အဲ့ဒီလိုဣရိယာပုဂ္ဂိုလ်တို့တမှုတနိုင်ကြီးအထုတ်ကြမယ်ဆိုရင်ကိုယ်ကမဆိုးပါဘူးနော်ယောဂီတွေကအဲ့လိုအထုတ်ကြည့်ဦးမလားအဲ့ဒါကိုယ်နဲ့သဘောရဖြစ်တဲ့ဣရိယာပုဂ္ဂိုလ်ရဲ့အထုတ်မှတရားရည်ရည်နဲ့ရနိုင်တယ်စိတ်တော်မှာအထုတ်ကြတဲ့ပုဂ္ဂိုလ်ကြီးဆိုရင်လည်းဒီတိုင်းနဲ့ပေါ့အပြင်လောကမှာထိုင်နေဣရိယာပုဂ္ဂိုလ်နဲ့အလုံးညာညာလုပ်ခဲ့တဲ့ပုဂ္ဂိုလ်တွေဆိုရင်ဈေးတာတွေကြောင့်ရင်ထိုင်နေရတဲ့ဘုရားမှာသဘောရပြတာနော်ရေဝလူသမားတွေဆိုဘယ်မှာထိုင်ရတဲ့ပုဂ္ဂိုလ်တွေဈေးလေးကောင်မှာထိုင်ပြီးတော့လောရတဲ့ပုဂ္ဂိုလ်တွေအစရိယာဆင်းပေါ့တနည်းအားလုံးထိုင်နေရတဲ့ဘုရားညာညာသုံးပြီးတော့အတမျိုးမှညာလို့လောရတဲ့ပုဂ္ဂိုလ်တွေဈေးတာမှာချင်းပြီးသွားအားထုတ်နေဆိုရင်သူ့တက်တော့ထိုင်နေရတဲ့ပုဂ္ဂိုလ်ကပို့ပြီးတော့သဘောရဖြစ်တယ်အများအားထိုင်နေတာဖြစ်နေတာလေနော်ဒီလောကမှာနေတော့မတက်ကြပြီးတော့လောရတဲ့ပုဂ္ဂိုလ်ကြတော့လေတရားရှိတာမှာရက်တဲ့ကြည့်ရဖို့နဲ့ပို့ပြီးတော့သဘောရဖြစ်တတ်ပါတယ်ကောမအိမ်မှာမတည့်ရပြီးတော့ဆဲရကြပါတဲ့ပုံစံမျိုးတွေပေါ့နော်။ဟိုသာသာဆိုင်ကြီးမှာမတည့်ရပြီးဆဲတဲ့ပုံစံမျိုးရက်ပြီးလည်းတဲ့ပုံစံတွေအများကြီးရှိပါတယ်နော်။တချို့ပုံစံများကြတော့လေဆက်လို့ဆဲဆဲသွားသွားလာလာနဲ့ဒီဘက်ဆရာတဲ့ပုံစံတွေရှိတယ်ပုံမှန်ဆိုင်သားသမားတို့ဘာလို့ပေါ့။အဲ့လိုဆက်လို့ဆဲဆဲနဲ့သွားလာပြီးတော့မှလက်လို့ရတဲ့ပုံစံတွေကြတော့လေဒေတာမှတရားထုတ်ပြီးသင်ဆိုဈေးညံကမထမ်းများများချက်ဖို့ကြိုးပါတယ်။သွားတဲ့ပြီးရပုံနဲ့ပုံစံတော့တတ်ပါရဖြစ်တာပေါ့နော်။ကိုယ်အိမ်မှာကိုအိမ်မူကိစ္စလူမူကိစ္စတွေလုပ်ရင်းနဲ့အားထုတ်မယ်ဆိုရင်တော့လေဒါအရှင်ကြီးကလည်းအားထုတ်သွားမှာပေါ့အဲ့ဒါကြတော့ခုနကဈေးတာရဲ့နည်းစင်းနဲ့မတူတော့ဘူးဈေးတာမှာကြတော့အပြင်လောကမှာအထိုင်များခဲ့ရင်အထိုင်ကြီးရဲ့ပုံနဲ့ပုံများတာတွေအပြင်လောကမှာအကြက်များခဲ့ရင်အကြက်ကြီးရဲ့ပုံနဲ့ပုံများတာကိုယ့်ရဲ့နည်းစင်းဘဝမှာကြတော့ကိုယ်ကအထိုင်များတဲ့ပုဂ္ဂိုလ်ဆိုရင်ဒီပါရီလုပ်ငန်းတွေလည်းထိုင်နေရသေးတယ်တရားထုတ်မယ်ဆိုတဲ့ဖြတ်ထိုင်နေဆိုတော့ထိုင်နေချိန်မှာသဘောရဖြစ်အောင်မလားမဖြစ်တော့စီဝါဆန်နေတော့ကတော့လောကဇောနဲ့ဇာနေညာနဲ့လူရှင်မှုနဲ့ရလဟုတ်နေဆိုတော့ထိုင်များနဲ့ပြီးပြီးတော့သိခံနိုင်တယ်ပြီးတော့ဟိုပြင်းလိုက်ဒီကြောင်းနဲ့ဆိုတော့မညှက်တော့ဘူးလို့သိမချင်းရဘူးပေါ့လေအဲတနည်းလုံးထိုင်လို့လာပြီးတော့ညကျမှတရားထိုင်နေမယ်တော့မနေ့ကျမှတရားထိုင်နေမယ်လို့ဆိုတော့ထိုင်လို့မှတမင်းနဲ့မရိမရှိသေးဘူးဒီမှာကအွန်လိုင်းနဲ့ခါကနာလာပြီးရင်းနဲ့မဖြစ်ဘူးလားဖြစ်တယ်အဲ့တော့နေ့စဉ်ဘဝမှာထိုင်များတဲ့ပုဂ္ဂိုလ်ကြတော့တရားအထုတ်တော့စည်းစံလေးတရားအထုတ်တော့မယ်ဆိုတဲ့အချိန်မှာရတဲ့ဣရိယာပုတ်လေးတို့ဉာဏ်လေးရောင်းနေရပုဒ်မကောင်းပါဘူးစားရတဲ့ပုဂ္ဂိုလ်လျောင်းရရင်ပါဖြစ်သွားမလဲအိတ်ကျော်သွားလိမ့်မယ်နော်အဲ့ဒါရတဲ့ဣရိယာပုလိရဲ့ဈေးညံလျှောက်လမ်းလျှောက်တဲ့ဣရိယာပုလိရဲ့အဲ့ဒီမျိုးနဲ့အားထုတ်ရင်ပို့ပြီးစင်ပြေပါပါတနည်းတော့စီပွားရေးလုပ်ငန်းသမီးဝန်းနဲ့လုပ်ငန်းကရတဲ့ဣရိယာပုနဲ့ညားတယ်ဆိုရင်တကယ်တရားထက်ကကြတော့ဆိုင်နေဣရိယာပုလိနဲ့ဘူးအစင်ပြေတတ်ပါတယ်တနည်းလုံးသွားသွားလာလာဆက်လို့ရှာရှာနဲ့ခြေတောင်လျှောက်ပြီးတော့လလွတ်တဲ့ပုဂ္ဂိုလ်ကြီးစတဲ့အောင်နေရတဲ့ပုဂ္ဂိုလ်ကြီးကြတော့တကယ်တရားထုတ်ပြီးဆိုတဲ့ကအဲ့ဒါရရင်လေးနဲ့ဖြစ်ဖြစ်ဒါမှမဟုတ်ထိုင်နေရပြုံးနေဖြစ်ဖြစ်ဆင်ပြေမှာပေါ့။လျောင်းရည်နဲ့ဒီဘက်ထုတ်ပြထားတာဆိုတော့ပူတော်ကြီးပြောမှာနော်။အဲ့လိုတော့မဖြစ်ဘူး။အဲ့ဒီလိုဣရိယာပုလိနဲ့ညှတ်တအောင်နေတတ်ဖို့လိုပါတယ်။ဒါကသွားရထိုင်ကြောင်းဆိုတဲ့ဣရိယာပုအကျဉ်းစားအနေနဲ့ပြောတာအကြီးစားအနေနဲ့ပြောတာ။ကြက်ထိုင်နေဣရိယာပုနဲ့ညှတ်တဲ့ယောဂီပုဂ္ဂိုလ်ထိုင်နေဣရိယာပုနဲ့ဆင်ပြေတဲ့ယောဂီပုဂ္ဂိုလ်ပဲဆိုကြတာဆို။ကြက်ထိုင်နေဣရိယာပုနဲ့ကညှတ်တယ်ဆိုပြီးတော့မလုံမကုန်မပြင်းမပြောင်းနဲ့အကြာကြီးထိုင်ရမှာလား။ဘယ်လိုထိုင်ရမှာလဲတချို့ကတော့လေပြင်လိုက်လို့ရှိရင်ပြောင်းလိုက်လို့ရှိရင်ထုတ်လိုက်လို့ရှိရင်ကုလိုက်လို့ရှိရင်သမာဓိပြတ်သွားလိမ့်မယ်ဉာဏ်ဉာဏ်မတက်နိုင်လိမ့်မယ်တရားပြတ်သွားလိမ့်မယ်ဆိုပြီးတော့မပြင်းမကြမတော့မကုတ်ခနဲ့အားထုတ်ကြရအောင် ဒီတဲ့ပုဂ္ဂိုလ်အထုံးတာထားပါတော့အချို့သင်ပေးတဲ့ဆရာတမန်သင်ပေးတဲ့ပုဂ္ဂိုလ်တွေကခုခေတ်ဒီမူလနာရည်အလေတိုင်းရည်လူငယ်တွေတည်းရလဲဒီဘုရားဘာသာသင်္ကန်းကြီးတို့ချိန်ပိုင်းတရားခန်းသင်္ကန်းကြီးတို့တက်နေကြတာကိုအဲ့တော့တချို့ဆရာတွေကမမြင်နဲ့မပြောင်းနဲ့မလုံနဲ့မကုန်နဲ့လို့သင်ပေးကြဟိုလူနေတဲ့ကလေးလေးတွေနော်အဲ့ဒါကလေးလေးတယောက်ဝိသုဏီလာပြီးတော့ရှောက်ဘူးတဲ့သူကလည်းမေးလို့ပေါ့လေတရားထိုင်တဲ့ခါကျတော့ပြင်လာကြောင်းလားဆိုတော့ဆရာမကမပြင်းရဘူးမပြောင်းရဘူးမလုပ်ရဘူးမကုတ်ရဘူးလို့ပြောထားတယ်ဒါကြောင့်မပြင်းပါဘူးတဲ့ဒါနဲ့သာတရားထိုင်လို့ရှိရင်တအားရာတတ်တာတဲ့ရတဲ့တော့ဆရာမကလည်းမကုတ်ရဘူးဆိုတော့တော်တော်ဒုက္ခရောက်တယ်အဲ့ဒါနဲ့တရားမထိုင်ရင်ဆရာမတင်စားအားထုတ်တော့ဆိုပြီးတော့မျက်စိမမိတ်ချင်းကျင်မှာတခါတည်းတစ်ခုလုံးကုတ်ထားလိုက်တယ်ကျိုးကုတ်ထားလိုက်တယ်သူကပြောတာပေါ့လေကျိုးကုတ်တဲ့ဗေနီးယားကျိုးကုတ်တော့ကဗေနီးယားနဲ့ရားမယ်ဆိုကျိုးသေးလို့လားဆိုတော့မှုတ်ပြီးတော့ဗေနီးယားရားမယ်ပြုံပြီးတော့တစ်ခုလုံးနဲ့ကုတ်ထားလိုက်တော့တယ်နော်ဆန်သက်ကနေခြေကြားကြည့်ခြေကြားကနေဆန်သက်ကြည့်တစ်ခုလုံးကုတ်ထားလိုက်တော့တယ်တဲ့ကဲကျိုးအဲ့လိုကျိုးကုတ်လို့ရပါအောင်မလားအဲ့ဒါနဲ့မင်းကြီးရဲ့ကဲဒါဆိုတာကျိုးကုတ်ထားတော့တရားတကယ်ထိုင်နေတာကြတော့မရတော့ဘူးလားဆိုတော့ရားတာပဲတဲ့အဲ့တော့ဘယ်လိုလုပ်လို့ဆိုတော့ညလုံးကြီးပြေးပြေးဆရာမလက်တာနဲ့ကုတ်လိုက်တယ်ခလေးကိုခိုးတဲ့အောင်လေခလေးကပြန်ပြေးလို့ဖြစ်နေတယ်နော်အဲ့လိုမဟုတ်စားအားထုတ်တဲ့ပုဂ္ဂိုလ်ဒါတို့ညောင်းနေရဲ့ရတဲ့ရတဲ့ဆိုလို့ရှိရင်လေပထမတော့တန်းနေလို့ဒီခံမိရှိဘလုံးမပြီးမခံနိုင်တော့ကိုကျင်ကိုကျင်နဲ့မှကိုရင်ကိုကျင်နဲ့ဒီလိုရှိပါပြင်းနေတဲ့ဆိုလို့ရှိရင်လေပြင်းနေတဲ့စိတ်ကလေးကမှပြင်းနေအမူအရာလေးလည်းမှတ်ပြီးတော့ဒီလိုသင်ပေးရမှာနော်စိုက်တဲ့ကမပြင်းနေတဲ့ကြောင့်လည်းမလုံနဲ့မကုန်နဲ့ဆိုတော့ယောဂီဖြစ်တဲ့ကလေးကမတရားမှုတွေလုပ်ဖြစ်တော့တာပေါ့ဆရာမလည်းမဖို့ဖို့တဲ့ဆိုကြတာကောင်းပါဦးမလားဆရာမလည်းသိခါကြတယ်ကလေးလည်းသိခါကြတယ်နော်ယောဂီလည်းသိခါကြတယ်အဲ့ဒီလိုမကောင်းဘူးဒါကြောင့်စီစဉ်နေမှန်ကန်မှုဆိုတာယူရပါတယ်မရိယာတော်ကလည်းရှုမှတ်နည်းမှန်ကန်ရုံနဲ့မပြီးသေးဘူးအားထုတ်နည်းလည်းစနစ်ကြဖို့လိုသေးတယ်အဲ့ဒါထိုင်နေရပုဒ်ဆိုတာကြားရတာတနည်းအားဖြင့်တော့ကြားကြခွေကြားကြဆန့်တာကိုပြောတာပါပဲနော်ထိုင်တဲ့နေရာမှာလည်းထိုင်ပုံလေးကအနည်းငယ်ရှိတယ်တင်ပင်ခွေထိုင်တာရှိတယ်ထက်ဝက်တင်ပင်ထိုင်တာရှိတယ်ခြေောက်ဆင်းထိုင်တာရှိတယ်ဒူးဆောင်မှုထိုင်တာရှိတယ်ပေါင်ကားမှုထိုင်တာရှိတယ်မျိုးမျိုးမရှိဘူးလားအဲ့ဒီတည်းမှာအာထုတံအများနဲ့အတူတူအာထုတံဆိုတော့ကြီးကြီးဝဲဆောင်တင်မလင်းလေးခွေပစိလေးတုပ်ပြီးတော့ထိုင်ကြရတာပေါ့ကိုဘာသာကိုအေးတစ်စီကမ္မထံကြောင်းနဲ့မှသူမကိုအိမ်မှာကိုအိမ်ထဲနဲ့မှကိုအိမ်မှာပဲတရားအာထုတယ်ဘုရားရှိခိုးတဲ့လေယူသေးတဲ့အမူအရာရှိရမှာပေါ့နော်ကိုဘာသာကလည်းသဘောနဲ့ဆင်ကြတဲ့နေရာမှာအာထုတယ်ဆိုရင်တော့ဒူးထောင်ပြီးအာထုတယ်မရဘူးလားမရဘူးဒူးထောင်ပြီးအာထုတယ်ရတယ်ပေါင်ကားပြီးအာထုတယ်ရတာပဲဝါဒနာပိုင်ရင်ဒီမိကောက်ထောင်ပြီးအာထုတယ်ရတယ်နော်ဒီနေ့တခဏခဏပြောနေတာဣရိယာပုနဲ့သတ်တယ်လို့ဝိပဿနာနယ်ပယ်မှာဣရိယာပုစံသက်ချက်မရှိပါဘူးအစဉ်ပြေတဲ့ဣရိယာပုနဲ့အားထုတ်လို့ရပါတယ်အဲ့တော့ထိုင်နေဣရိယာပုဆိုတာကြာကြာသွေးကြာကြာဆန်းတာဆိုတော့ကြာကြာသွေးလို့ရှိရင်ကြာကြာဆန်းလို့ရှိရင်ဖြစ်လာနိုင်တဲ့အဖြစ်တွေကိုဒီကတော့မှပြထားပါတယ်နံပါတ်၁ဒုက္ခဝေဒနာတွေပြင်းထန်ဖြစ်လာတတ်ပါတယ်နံပါတ်၂စိတ်တည်ငြိမ်မှုသမာဓိမရတော့ပါဘူးနံပါတ်၃ကမ္မထံတရားပြည့်စည်သွားပါလေ။နံပါတ်၄တရားဒီတရားမြတ်မရတော့ပါဘူး။အကျိုးအပြစ်ပဲချက်တော့
။
အေးတဲ့ကြာကြာပြေးတဲ့ဆန်းနေဆိုတာဒီဆောင်ပြောလိုက်တဲ့ဆန်းကကြာကြာထိုင်တာပေါ့နော်။မပြင်းမပြမလှုပ်မကုပ်ပဲနဲ့ပြေးပြေးကြာကြာထိုင်လို့ရှိရင်အပြစ်လေးမျိုးဖြစ်လာနိုင်တယ်တဲ့။ကြာကြာထိုင်နေရင်မျိုးဖြစ်မယ်တော့မဆုလို့ဘူးပေါ့နော်။အများအားဖြင့်တရားအပြစ်ညာနေရင်းချက်သွားရင်တော့လေဒါတပုံစံမျိုးဖြစ်မှာပေါ့။တာမန်ရင်းနဲ့ကြည့်မယ်ဆိုရင်တော့ကြာကြာကိုယ်ကြာကြာဆန့်ထားလို့ရှိရင်ဒုက္ခဝေဒနာတွေအပြင်းထန်ဖြစ်လာတယ်ဒုက္ခဝေဒနာဆိုတာမင်းရဲ့ပြောသလိုဝေဒနာဆိုတာကတော့စိတ်မှာရှင်နေတဲ့စိတ်တစ်ပိတ်ကလေးကိုပြောတာပါပဲစိတ်ထဲမှာရှင်နေတဲ့မကောင်းခံစားမှုတွေကိုဒုက္ခဝေဒနာလို့ခေါ်တာအဲ့ဒီဒုက္ခဝေဒနာရဲ့အာယုံဖြစ်တဲ့နာကျင်ကြိုက်ခဲမှုတွေကိုလည်းဒုက္ခဝေဒနာလို့ခေါ်မယ်ဆိုခေါ်လို့ရတာပေါ့မဟုတ်ချင်ဘူးအားဖြင့်တော့စိတ်မှာရှင်နေတဲ့ဝေဒနာစိတ်တစ်ပိတ်ဒုက္ခဝေဒနာစိတ်တစ်ပိတ်ကလေးကိုပဲဒုက္ခဝေဒနာလို့ခေါ်တာပေါ့နော်အဲ့မဲ့ဥပဒဏ်နိယာထင်ပြောမယ်ဆိုရင်ဒုက္ခဝေဒနာရဲ့အာယုံဖြစ်တဲ့နာကျင်ကြခဲမှုလို့ခေါ်တဲ့ရုပ်ဖောက်ပြန်မှုသဘောလေးကိုလည်းဒုက္ခဝေဒနာလို့ခေါ်မယ်ဆိုခေါ်လို့ရတယ်။ဒီနေ့အရက်ထဲမှာခေါ်နေကြတာကတော့အဲ့ဒီရုပ်ရဲ့ဖောက်ပြန်မှုနာကျင်ကြခဲခြင်းသဘောကိုပဲဒုက္ခဝေဒနာလို့ခေါ်နေကြတာမဟုတ်ဘူးလား။မှန
်ပ
ါဓမ္မသဘောရတာမှားပြီမဲ့လောကသဘောရတာကတော့မှားပါဘူး။ဘောဟာရဆိုတာနေရာဒေသအချင်းချင်းချင်းကပေါ်မူတည်ပြီးတော့ခေါ်ကြတာဆိုတော့နော်။အဲ့တော့ကြာကြာကြွေးကြာကြာဆန့်ပြီးတော့အကြာကြီးထိုင်နေမယ်ဆိုရင်ဒါကြင်ကြဲမှုတွေဒုက္ခဝေဒနာတွေအကျဉ်းချမ်းဖြစ်မလာဘူးလား
ဖ
ြစ်လာတယ်ဒုက္ခဝေဒနာတွေဖြစ်ပြီးဆိုရင်စိတ်ပြည်နေမှုသမားကြီးလည်းမရတော့ဘူးရှုခံအင်ပေါ်မှာစိတ်ကမတည်တော့ဘူးအဲ့ဒါဆိုရင်ကမ္မထံပြည့်ပြီးသွားတယ်ကမ္မထံမှာပြည့်ပြီးဆိုမှတော့တရားတွေလည်းမရတော့ဘူးလိုရင်းကတော့ဒုက္ခဝေဒနာအကျဉ်းချမ်းဖြစ်ခြင်းကလိုရင်းပါပဲနော်ကျန်တဲ့အကျိုးသုံးချက်ကဒီဒုက္ခဝေဒနာအကျဉ်းချမ်းဖြစ်ရတာကနေဖြစ်လာတဲ့အကျိုးသက်တွေပါပဲဒ ဒါကြောင့်ကြာကြာထိုင်ရင်ဒုက္ခဝေဒနာတွေဖြစ်လာတယ်။ဖြစ်တော့တချို့ယောဂီတွေကကြာကြာထိုင်တာပဲကောင်းတယ်ဒါမှဒုက္ခဝေဒနာတွေဖြစ်တော့ဒီဒုက္ခဝေဒနာကိုရှုပြီးတော့ဝေဒနာနိဗ္ဗာန်ပိုင်သွားတာပေါ့လို့သူတို့ထင်ကြတယ်နော်။တချို့ပုဂ္ဂိုလ်တွေကြတော့လေအထက်တန်းနည်းနည်းကြာလာတဲ့ခါကျတော့ကိုယ်အာယုံလည်းမထင်ချင်ဘူးအာယုံလည်းမထင်ချင်ဆိုတော့တရားထွက်တာသိရတာမရှိဘူးပုတ်ရှိရှိနေ။ဒါရကျင်နာကြိုက်တာခဲတာဒီဒုက္ခဝေဒနာတွေဖြစ်တော့နာနေတော့အာယုံကြီးကထင်ချင်နေတော့မှတ်လို့ကောင်းတယ်ဆိုပြီးတော့တချို့ကလည်းဒုက္ခဝေဒနာမပေါ်ပေါ်အောင်ကိုထိုင်နေတဲ့ယောဂီတွေရှိတယ်နော်။ဘာလို့တရားထိုင်တာတော့မြေကြီးရလို့ရှင်မဟုတ်ဘူးခင်ဗျာတပည့်တော်ကဒုက္ခနာကျင်တဲ့ခဲတာတွေဖြစ်မှာမှတ်လို့ကောင်းလို့မလို့နာအောင်လို့တမင်သွေးထိုင်နေတာတဲ့ဒုက္ခဝေဒနာလုံးကျင်တာညာပေးထိုင်နေကြမလို့ပါဘူးဝိညာဉ်တုံးနဲ့တစ်ချက်ရရင်ဒုက္ခဝေဒနာမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်နော်အဲ့ဒါဒုက္ခဝေဒနာဖြစ်အောင်တမရတော့ပေးထိုင်နေကြမလို့ပါဘူးအဲ့ဒါဒုက္ခဝေဒနာဖြစ်တယ်ဆိုရင်ဒုက္ခဝေဒနာမှာပဋိဒါနိတိယကျင်းနေပဋိဒါနိတိယဆိုတာဒေါသပြောတာပါဘူးနော်ဒုက္ခတွေအပြင်းထန်ဖြစ်တာဒေါသတွေလည်းအပြင်းထန်ဖြစ်လာတာပေါ့နာရကောင်းနဲ့ကျင်ရကောင်းနဲ့တူပြီးတော့စိတ်တူလာတာဒေါသကရာကိုလိုဝန်းနိုင်ခြင်းပေါက်ခွဲမှဒေါသမဟုတ်ဘူးအခမ်းအနားနေတဲ့နာကျင်တဲ့မှုလေးကိုမကြည်မနှက်ဖြစ်နေရင်လည်းဒေါသပါပဲအဲ့ဒီဒေါသကိုသိနိုင်အောင်ကိုယ်ကအားထုတ်ရမှာအဲ့ဒီဒေါသရှစ်ခံပြီးတော့နေတဲ့ဆိုရင်တဘာဝမကြတော့ဘူးအဲ့တော့ဒုက္ခဝိညာဉ်မဖြစ်အောင်ပြင်လိုက်ပေါ့ဆွန်းလိုက်ပေါ့ဒေါသရှစ်မခံနဲ့ဆိုတော့ပြင်လိုက်တော့ဒုက္ခဝိညာဉ်လေးဖြစ်သွားတော့ယောဂါဖြစ်ကြအောင်ပါတော့ဒုက္ခဝိညာဉ်ကမှတော့ဒုက္ခဝိညာဉ်မှာကြတော့ရာဂနုတ္တိယခြင်းတွေလောဘပေါ့ခံလာတဲ့ဝိညာဉ်လေးဖြစ်တော့လောဘဖြစ်တယ်ဒီဆောင်းလိုက်တာတရားလေးကတော့ဣရိယဝိညာဉ်ပြင်လိုက်တော့မှတတော်ကိုစိန်ရှိသွားတယ်ဆိုပြီးတော့လောဘမဖြစ်ဘူးလား
ဖြစ်ပါ
ဖြစ်ပါတယ်နော်ဥပ္ပထဝိညာဉ်မှာတော့မောဟစိန်ပါတယ်ဥပ္ပထကတော့သိတ်သိမ်မွေးလုံးလုံးထားနေပေါ့လေဥပ္ပထရဲ့သဘောကိုသိဖို့ကတော့သိရဲ့သဘောကိုသူကြီးထိုင်ထိုင်မြင်လို့ရှိရင်ဥပ္ပထရဲ့သဘောကလည်းမြင်တာပါပဲခံလာတယ်လည်းမဟုတ်ရှင်းရတယ်လည်းမဟုတ်ဒီနေရာတဘောလေးကိုမြင်သွားတယ်ဆိုရင်အဲ့ဒီတိမှုတဘောလေးမှာဥပ္ပခာတဘောလေးနဲ့ထင်ရှားနေတာတွေ့လာမှာပါဥပ္ပခာကလည်းဒုက္ခဝေဒနာနဲ့တဘောချင်းတွေ့တဲ့အတွက်ကြောင့်ဒုက္ခထဲမှာပဲပေါင်းပြီးတော့ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာဆိုပြီးတော့နှစ်မျိုးရှိမယ်ဆိုရင်ရတာပါပဲအဲ့တော့ဒုက္ခဝေဒနာဖြစ်တော့လေဒေါသဖြစ်ဒုက္ခဝေဒနာကြတော့လေလောဘဖြစ်တော့ဒီလိုတော့ဘယ်လိုလောရအောင်လုပ်လို့မရကြရှိတာပေါ့ဘယ်လိုလုပ်လဲဆိုအဲ့တော့ဒုက္ခဝေဒနာဖြစ်တိုင်းလေဒေါသမဖြစ်ပါဘူးဒုက္ခဝေဒနာရဲ့သဘောကိုသူပြီးချာချာသိတယ်ဆိုရင်တော်ရမဖြစ်တော့ဘူးတရားထုတ်တယ်တရားထုတ်တယ်ဆိုတာမဟာပရိပရဏသုတ္တမပါတဲ့အချိန်ပါဇာနာတိတိဤပါဇာနာတိတိဤနဲ့ခဏခဏပါနေတော့တရားထုတ်တယ်ဆိုတာတိဖို့အားထုတ်တာပါညာကြည့်ကြိုက်ခဲ့တဲ့ဒုက္ခဝိညာဉ်ဖြစ်လို့ဣရိယပုဂ္ဂိုလ်ပြင်လိုက်တာဟာဒီကောင်ကြည့်ခြင်းလို့ပြင်တာလားအတိကျိုးခြင်းလို့ပြင်တာလားအတိကျိုးခြင်းလို့ပြင်တာပဲပြန်မယ်နော်ပြင်လိုက်လို့ညာလို့ပြောတဲ့ခြံသာတဲ့ဘာမှမသိလိုက်ဘူးဆိုရင်ဒါခဏကိုယ်တော့ငာကြည့်ကြိုက်ခဲ့မှုဆင်းရဲဒုက္ခမဖြစ်ဘူးဒါပေမဲ့ဘာတရားမှလည်းရမှာမဟုတ်ဘူးဒီဒုက္ခဝေဒနာဖြစ်ရင်ပြင်းရမယ်ဆိုတော့နာတိုင်းပြင်တိုင်းကြိုက်တိုင်းခဲတိုင်းပြင်းနေရမှာလားဆိုတော့အဲ့ဒီလိုလည်းမပြင်းရဘူး။နာလာတာနဲ့ကြမ်းမပြင်းနေတော့ဘူး။နာတဲ့သဘောဒုက္ခဝေဒနာသဘောလေးကိုသိအောင်လည်းရှုပါအောင်။ရှုလို့မရတော့ဘူးဆိုမှသာပြင်းရမှာနော်။ရှုလို့မရလောက်အောင်ဒေါသတရားတွေကနှောင့်မှုလာပြီးကျနော်။ဆိုင်နေတဲ့ဘုရင်ကိုဣရဘပုံစံလေးကိုပြင်လိုက်ရမှာပေါ့။အဲ့တော့ဝေဒနာရဲ့သဘောကိုသိဖို့ဆိုတာကလည်းရှုရင်းမှမှသိတာပါ။ဝေဒနာရှုနေကနှမျိုးရှိတယ်။ဘယ်လိုက်ရှုနေလဲ။ဓာဏီရှုနည်းရင်ဆိုပြီးတော့နှစ်မျိုးရှိပါတယ်။ဘယ်လိုက်ရှုနည်းဆိုတာကလောဘဘက်ကိုလိုက်ပြီးရှိတာ၊ဒေါသဘက်ကိုလိုက်ပြီးရှိတာ။ဘယ်နှစ်ဖက်ပေါ့နော်။ဟာနာလာတယ်၊ကျင်လာတယ်၊တိုက်လာတယ်၊ခဲလာတယ်ဒါလေးကြောက်သွားအောင်၊ကြောက်သွားအောင်၊ဉာဏ်ကြောက်ပါကဉာဏ်ကြောက်အောင်အထုတ်လိုက်မယ်ဆိုတော့ကြောက်ခြင်းနဲ့စိတ်ကလေးနဲ့အထုတ်နေရင်လောဘဘက်ကိုလိုက်သွားတယ်။ပြင်းမှမဟုတ်ဘူးနော်။မပြင်းခင်ကတည်းကဝိညာဉ်ကနိုင်လာတယ်မှမှတ်ရင်ကြောက်သွားတဲ့ဆိုတော့ကြောက်ခြင်းနဲ့စိတ်ကလေးနဲ့မှတ်ပြီးတော့လောဘကဥပ္ပိနေကြတယ်နော်။အဲ့ဒါဆိုလေဘယ်လိုက်ရှုနေလဲဆိုတော့ဝိရဏရဲ့သဘောကိုသိနိုင်မှာမလားမသိနိုင်ဘူးဒေါဘကိုလည်းသိမှာပေါ့နော်ဒေါဘပဲဖြစ်နေမှာပေါ့လေဒေါဘကတော့မသိသေးပါဘူးအဲ့ဒေါဘပဲနေတဲ့ပုဂ္ဂိုလ်ကြတော့လေဟာနာရကျင်နဲ့ခဏခဏပြင်းပြီးဘယ်တော့မှပြတ်မှာမဟုတ်ဘူးနောက်တစ်ခါချက်တိုင်းချက်ပေါ်နေမှာဒီဝိရဏဒီတိုင်းတစ်ဆိုင်ကနေအပြုတ်ချလိုက်တယ်အပြုတ်တက်လိုက်တယ်နောက်ဝိရဏဘယ်တော့မှမပေါ်အောင်ချလိုက်တယ်ဆိုပြီးတော့အဲ့ဒီလိုသိနေရှိတာကြတော့လေဒေါဘပဲကိုလိုက်တော့ပြန်မယ်မင်းကပြောကြတယ်မလားယောဂီတို့ဒုက္ခဝေဒနာဝေဒနာကုံရင်လားအခုမော်မရီရကုံရင်တယ်ဆိုရင်အခုမကုံရင်တော့ဘူးနော်ဝေဒနာကုံရင်သိမှရမှာဘူးနော်အဲ့တော့အပြုတ်တိုက်နေဆိုလို့တိုက်လိုက်ရင်လည်းဝေဒနာကမကုံပါဘူးနော်မြတ်စွာဘုရားကဒုက္ခဝေဒနာတွေကုံရင်မှာမဟုတ်ဘူးဘယ်နည်းမှန်ဆံမှပဲကုံတော့တာနော်ဒါကြောင့်ပြိဋိမန်ဆံကနေမှဒုက္ခဝေဒနာတွေကအပြင်းထန်ဖြစ်ပြီးတာပါဒီလိုရှင်မဖို့ကြတော့ဆရာကြီးတို့ခန္ဓာဝင်ချတိုင်းလို့လေဒါဒုက္ခဝေဒနာတွေအပြင်းထန်ဖြစ်ခဲ့တာနော်အဲ့ဝိရဏကမကုံပါဘူးကုံဖို့တော့ဘာမှမကြိုးစားပါနဲ့လောဘပဲလိုက်ပြီးတော့လည်းတော့ဒုက္ခဝိရဏလေးယာယီကြည်ကြောက်တော့လည်းမကြိုးစားနဲ့ဒေါသပဲလိုက်ပြီးတော့လည်းသာဝရပြည်ကြောက်တော့ဆိုပြီးတော့မကြိုးစားနဲ့ ဉာဏ်ဉာဏ်ရှိနေရှိပါဉာဏ်ဉာဏ်ရှိနေဆိုတာဝိညာဉ်ကြောက်ခြင်းကြောင့်မကြောက်ခြင်းနည်းဝိညာဉ်ရဲ့သဘောလေးကိုသိအောင်ကြိုးစားမယ်ဆိုပြီးတော့ဝိညာဉ်ရဲ့သဘောကိုသိအောင်အားထုတ်တာကတော့ဉာဏ်ဉာဏ်ရှိနေဉာဏ်ရှိနေလို့ဆိုလို့ဆိုရနော်သဘောတက်ကိုလည်းမလိုက်ဘူးသောတာတက်ကိုလည်းမလိုက်ဘူးနားရယ်ဆိုရင်နာမ်သိနေရုံနဲ့ကျင်နေဆိုရင်ကျင်မှန်သိနေရုံနဲ့ပေါ့နားရယ်နားရယ်နားရယ်နားရယ်လို့အပေါ်ယံလေးချက်ပြီးရှုမနေရမှာမဟုတ်ဘူးဆိုနေရမှာမဟုတ်ဘူးနားရယ်ဆိုတာဘယ်လိုလဲဘလိုလေးသိနေတာကိုနားရဲခေါ်တာလေနားရဲသဘောလေးကဘလိုလဲလို့နားရဲသဘောလေးကိုသိချင်ပြီးအောင်စူးစမ်းပြီးတော့ကြည့်တာကိုပဲနားရာကိုနားရဲလို့ရှုတယ်လို့ဆိုလိုတာကနားရဲနားရဲလေးရွတ်နေရတဲ့ဘက်ကိုပြောတာမဟုတ်ဘူးနော်စကားအရပြောလို့ဆိုအောင်တော့နားရဲနားရဲမှချင်းချင်းနဲ့မှကန့်ရင်တက်တယ်မှလည်းဘလိုပြောလိုက်ရတာတကယ်ရှုတာကတော့နားရဲသဘောလေးကိုသိအောင်ကြည့်တာပဲကြည့်နေတဲ့အချိန်ဘလိုလေးသိနေတာလဲဆိုတော့စူးစမ်းပြီးကြည့်တာပါပဲအဲဒီလိုလေးလေးခါရစူးစမ်းကြည့်လိုက်မယ်ဆိုရင်နားရဲနားရဲချင်းနဲ့ချင်းနဲ့ထိုးရကြတာမလို့တော့ပါဘူးနော်တော်လေးကိုတခြားပြည်အောင်မကြည့်တတ်ဘူးဆိုတော့လည်းဆိုပေါ့နိုင်နိုင်အစိုးတက်တော့မဟုတ်မျက်စိထဲမှာနားရဲဆိုစကလုံးနှလုံးကိုမြင်နေရမှာမဟုတ်ဘူးနားရဲတော့လေးမှာစိတ်ကလေးကတခြားလည်းကန့်နေရမှာနော်မနေ့ကပြောတဲ့ဘောကြည့်ပလိုက်ပို့တခါဇလက်ကလည်းခြင်ထားညာလက်ကလည်းပို့အဲ့ဒီလိုပဲနားနားရဲဆိုပြီးတော့အမှတ်ကလေးနဲ့ဇလက်ကလည်းခြင်ထားပို့နားရဲအာယုံလေးကိုလေပြီးတော့ညာဘက်ကမကြည့်မရင်းနဲ့လည်းပဲနားရဲဆိုတာဘလူလေးနဲ့ဆိုတာတခြားစူးစမ်းပြီးတော့ကြည့်နေရတယ်အဲ့ဒါဆိုရင်ကိုယ့်ရဲ့လက်ဆာဟာကောင်းလာပြီဆိုတော့ဘယ်ဘက်လက်ကတွန်းလိုက်မယ်ဆိုလည်းရတယ်။တတိမမလေးဖြည်းဖြည်းဖောက်ဖောက်ပါလေးချိန်ရမယ်ဆိုလည်းရတာပါပဲ။အဲ့ဒီလိုဇာတိရှင်နည်းနဲ့ရှင်မှာတော့ကဝေဒနာရောဒုက္ခဝေဒနာရောဘယ်ဝေဒနာမဆိုပေါ့လေဝေဒနာရဲ့သဘောကိုသိနိုင်ပါတယ်။ယောဂီတို့ကဘယ်လိုက်ရှင်နည်းနဲ့ရှင်နေတာလား။ဇာတိရှင်နည်းနဲ့ရှင်နေတာလား။ဇာတိနဲ့ရှင်နည်းနဲ့ရှင်တော့ဇာမဇာပဲရောက်မှာပဲနော်။တကယ်ရောဈာန်ရှင်နည်းနဲ့ရှိတာဟုတ်ရဲ့လားမဟုတ်ပါဘူးဝန်ခံတယ်နော်အများအားဖြင့်တော့ကြောက်ချင်တဲ့စိတ်နဲ့ပဲရှိနေကြတာနော်လောလောဆယ်ကြောက်ချင်ကြမကြောက်လဲနံပါတ်မှမပေါ်ပါခင်းနေတဲ့စိတ်နဲ့အပြတ်ချမယ်ဆိုပြီးတော့ကြေတနာရင်းနဲ့မပြုတ်နနိုင်ချမယ်ပေါ့နနိုင်နဲ့မပြတ်ဒီ၃နိုင်ချမယ်ပေါ့ဆိုပြီးတော့ဒီလိုချနေကြတာအဲ့ဒီလိုမဟုတ်ဘူးလေဝိညာဉ်ရဲ့သဘောလေးသိရင်ပဲရှိပါရသဇတိကကိုယ်ဆင်းရဲမှုဒုက္ခစိတ်ဆင်းရဲမှုဒေါမနတာချမ်းသာနေတော့ဘယ်တော့မှတရားရည်ရည်နဲ့မရပါဘူးတဲ့ကိုယ်ချမ်းသာမှုဒုက္ခစိတ်ချမ်းသာမှုသောမနတာနဲ့ကတရားအကြနိုင်ပါလေကိုသိရင်သိရင်ခံကြရတဲ့တရားရပါမလားမရဘူးလေကိုသိရင်သိရင်တန်လိုက်နေတော့ဘယ်တော့မှတရားမရဘူးလေကိုချမ်းသာစိတ်ချမ်းသာလေးနဲ့အားထုတ်မှကိုချမ်းသာစိတ်ချမ်းသာမှုတန်လိုက်နေမှတရားရနိုင်ပါလေဒါဖြင့်တရားရခြင်းလို့ဆိုရင်ကိုသိရင်သိရင်အောင်လုပ်ရမှာလားကိုချမ်းသာစိတ်ချမ်းသာအောင်လုပ်ရမှာလား
ကိုချမ်းသာစိတ်ချမ်းသာအောင်
လုပ်ပါအဲ့ဒီအရုပ်ကိုချမ်းသာအောင်မကြိုးစားဘဲနဲ့ကြာကြာထိုင်မှကြာကြာရမှလို့အစွဲကြီးရှိနေတဲ့ဆိုရင်ကိုချမ်းသာစိတ်ချမ်းသာဖြစ်ပါအောင်မလားဖြစ်ပါဘူးဖြစ်တော့ဘူးဒါကြောင့်ဆွေးလိုက်ပါဆင်းရဲမခံချမ်းသာရန
်
ကိုဟန်ပြောင်းရမည
်
ဆွေးလိုက
်
ကျောင်းလာပြီ။အေမကန်အန္တရာယ်။ဟောအောင်ကျောင်းလာပြီ။အေမကန်အန္တရာယ်။ဟောအောင်ကျောင်းလာပြီ။ခုနကကြာကြာခွေးကြာကြာဆိုင်ရင်ဖြစ်မယ်ပြင်ဆိုင်ရင်ပဲကြာကြာမခွေးကြာကြာမဆက်မနဲ့ပြင်နေရင်ပြင်ကြောင်းပြင်ပြောင်းဣရဘုအစည်းကမှလည်းပြင်နေတယ်လို့ပြင်ကြောင်းနဲ့လို့ပြောင်းဣရဘုတစ်ခုချင်းမှလည်းပဲပုံစံမျိုးကိုဟန်မျိုးအလေးထားမျိုးကိုကျောင်းလာလို့ကျောင်းနေဆိုင်တော့အကျိုးတရား၄မျိုးရမှာပေါ့ဒုက္ခဝေဒနာတွေလည်းပြင်းထန်မဖြစ်တော့ဘူးစိတ်တည်ငြိမ်မှုပမာဏလေးရတယ်ကမ္မထံလည်းတိုးတက်တယ်တရားရင်းတရားများလည်းရနိုင်တယ်တရားရတယ်တရားရတယ်ဆိုတာထိုင်နေကြည့်ရပုံနဲ့ကြည့်ပဲရတော့တာဟုတ်ရဲ့လား
ဟုတ်ပါဘူး
မဟုတ်ဘူးနော်ဟိုတချို့ကလည်းပြောမှာပေါ့မြတ်စွာဘုရားဆရာသိက္ခာကြီးဒိဋ္ဌာန်ကိုကြည့်ပြီးတော့ဘုရားမဖြစ်မချင်းဒီတမင်းခွေမဖြုတ်တော့ဘူးလို့မြတ်စွာဘုရားကဒိဋ္ဌာန်နဲ့ပြောလားအဲ့ဒါလေးတော့ကြည့်ပြီးတော့ငါတရားမရမချင်းဒီတမင်းခွေမဖြုတ်တော့ဘူးမပြန်တော့ဘူးမပြောင်းတော့ဘူးလို့ဒိဋ္ဌာန်ကိုဖြစ်ပါမှာလည်းဗျာတောထက်ကလေးကအဲ့ဒီလိုဒိဋ္ဌနာဟုတ်ရတာမဟုတ်ဘူးနော်တောထက်စကလေးကအဲ့ဒီလိုသွားဒိဋ္ဌန်ပဲဘုရားဖြစ်ပါမလို့ဘုရားဖြစ်မယ်နေဘုရားဖြစ်ခံနေပြီမြတ်စွာဘုရားရှင်ရဲ့စိတ်ကလည်းတိကိုတိနေဒီနေ့တော့ငါဒေတာပေါက်ဖြတ်ဖြစ်မယ်ဆိုတာသိနေတာအဲ့ဒီလိုသိနေလို့ပဲဒိဋ္ဌန်လိုက်တာနော်တခြားတရားတချို့မထင်တဲ့တွေလည်းရှိတာပါပဲဒီလိုဆိုမချုပ်ပဲဒိဋ္ဌန်ဒီလိုအားထုတ်တာဒါနေတိုင်းကြီးဒီလိုဒိဋ္ဌန်အားထုတ်တာမဟုတ်ပါဘူးတကယ်တရားရတဲ့နေ့လူကမှအားထုတ်ရတာပါယောဂီပုဂ္ဂိုလ်ကစကလေးကတရားမရမချင်းထိုင်နေတဲ့ဘုရားဖြူတော့မပြေမကြောင်းတော့ဘူးဆိုရင်တရားရမှာလားပြေမှာလ
ား
ပြေပါပါပြေမှာပဲဒါကြောင့်မဥဒ္ဓေဘုရားညအောင်အတက်ကိုမတန်အရေးကြီးပါလေပတာသာရီတို့တရားရတော့ဗာဟိရပုံနဲ့တော့ဟိုတရားရတော့နှစ်မျိုးရှိတာပေါ့လေသောတာပန်ဖြစ်တာကတူယဟန္တာဖြစ်တာကတူယဟန္တာဖြစ်တာဗာဟိရပုံနဲ့တယ်ဒါကြောင့်ဒီမှာတရားရနေတာပတာသာရီတောင်ဆရာတို့ကဟောမှာပါနော်ဗာဟိရပုံနဲ့တော့ဘာလုံး၄၀တော့ ေသိနေတယ်ဟုတ်ပါတယ်ရဲရဲလာပြောပါဦးနဲ့တော့ခရီးတရားမဟုတ်တာပဲပူကြိုက်တယ်ဆိုတာနော်ခရီးတွေကတော့မှန်ဟောထားလိုက်တာပဲနော်အဲ့ဒါလူကြီးကတော့ဟောမှားပါရင်ဆက်ဆက်ရင်းဖြစ်နေမယ်ဆိုပြီးတော့မအော်ကြဘူးအဲ့တော့ခြေစင်းနေစင်မှာယဟနာဖြစ်သွားတယ်ခြေနေစင်တော့မဟုတ်ပါဘူးခြေဒီခြေနေစင်လို့ခြေနေစင်လို့ပြောပြောရမှာပါပဲနောက်ထပ်တော့ခွက်တွေနဲ့တောင်းနေမှာတော့လောင်းတော့မယ်ဒါပေမဲ့ခြေစင်းနေစင်မှာပဲခြေစင်းကမှဒီမထဘူးမသွားဘူးဆိုခြေစင်းနေစင်လည်းပြောရမှာပေါ့ဣရိယာပုတ်ကြီးနဲ့ဆင်တော့ယန္တရဣရိယာပုတ်ကြီးနဲ့ပါသံဃာအပြင်ခြေတော်လေးခြေတော်မတက်ရရနဲ့ခြေစင်းအမျိုးခြေစင်းကုန်ပြီးပေါ်မှာမတက်ရပြီးတော့ခြေဒီလောင်းခြေစေးတယ်ဣရိယာခြေတော်ပေါ်မှာဣရိလောင်းလောင်းချတယ်နောက်ထပ်တော့ခုံမော်ကဣရိယာကအောက်ကိုစီစဉ်သွားတာပေါ့စီစဉ်တာကပထမဒေါလန်ရဲ့ရေခွက်လေးကခတ်တူတူပဲစီးသွားတယ်ဒုတိယဒေါလန်လေးကနည်းနည်းခက်လန်လန်ကြီးသူ့ရဲ့ပူရှိတဲ့နေရာကြီးစီးသွားတယ်တတိယဒေါလန်လေးကအဲ့ဒုတိယရေခွက်ကိုပူရှိစီးလေးစီးသွားတယ်ရေစီးချောင်းကတစ်ခုတော့ရေစီးချောင်းသုံးခုအဲ့ဒီရေစီးချောင်းသုံးခုကိုကြည့်ပြီးတော့ပဒါစာရီခြေဒီမှာဒါပဒါစာရီကအများဆုံးနဲ့ပြရတာကစာတိုင်းဆိုင်တော့ပဒါစာကပေါ့နော်အဲ့ဒါပဒါစာရီကဆင်ခြင်လိုက်တယ်ပထမရေစီးကြောင်းလေးတို့ပဲယောဂမှာပထမအရွယ်နဲ့လေပြေးကြရတာပဲဒုတိယရေစီးကြောင်းလေးကျက်သွားသလိုပဲတချို့လူတွေဒုတိယအရွယ်မှာပြေးကြရတယ်တတိယရေစီးကြောင်းလေးသွားပြီးကျက်သွားသလိုပဲတချို့ပုဂ္ဂိုလ်တွေကတော့တတိယအရွယ်မှာပြေးကြရတယ်ရေစီးကြောင်းလေးပုံစံကိုကြည့်ပြီးတော့အရေးသေးခြင်းတရားကိုအရွယ်သုံးပါးနဲ့ပိုင်းပြီးတော့ဆင်ခြင်လိုက်တယ်နော်အပြင်မှာမြင်ရတဲ့ရေစီးကြောင်းလေးရဲ့ဥညာတော်ဖြစ်ကြလို့ပဲဖြစ်တာဆိုပေါ့လေဖြစ်ကြအစ်စ်ကတော့ဒါပရမတ်မှာပဲရှိတာပေါ့ပြဉ္ညာမှာဆိုတော့ဒါသရာတို့မရဏတို့ဘယ်လိုပြောရမှာပေါ့နော်အဲပြဉ္ညာရဲ့ငငယ်တဲ့သဘောစိတ်ပြီးဆုံးသွားတဲ့သဘောပေါ့ရည်စည်းကြောင်းလေးကဆက်မရှိသေးရက်သွားတာအဲပြဉ္ညာဖြစ်တဲ့ရည်စည်းကြောင်းလေးရဲ့ရက်တန့်သွားတဲ့သဘောပြီးဆုံးသွားတဲ့သဘောလေးကိုကြည့်ပြီးတော့သိခြင်းတရားကိုသိခြင်းနဲ့သိခြင်းတရားကိုသိခြင်းနဲ့တံဝေကဉာဏ်ဖြစ်တယ်ပေါ့အဲဒီတံဝေကဉာဏ်အားလေးကိုခြေခံပြီးတော့ဒီမြေခန္ဓာမှာဉာဏ်သွင်းပြီးတော့ယုံနဲ့ဖြစ်တဲ့ဒီကိုမြင်အောင်ဆက်ပြီးတော့ရှုလိုက်တယ်အဲ့လိုရှုလိုက်တော့ခြေရင်းအိမ်မှာဆေးရတဲ့ခြေဘောကရေတောင်မှမချောက်သေးပါဘူးယဟန္တာဖြစ်သွားပါလိမ့်။ထိုင်နေတဲ့ပုံနဲ့ဟုတ်ရဲ့လား
။ဟုတ်ပါ
ဘူး။မဟုတ်ဘူးတော့မြင်တဲ့ညတွေ့တဲ့ညဆိုတောင်ဝေကညာဆင်းအောင်လဲနှလုံးသွင်းဝိပဿနာညာဆင်းအောင်လဲရှုမှတ်ဆင်ခြင်တဲ့အတွက်ကြောင့်တရားပြပြနဲ့ရသွားတာပါ။ဒါကြောင့်ဘယ်ဣရိယာပုံနဲ့ကိုကတရားရမယ်ဆိုတာမသိတော့ဘယ်ဣရိယာပုံနဲ့မဆိုကိုကတရားအားထုတ်နေရမှာပါပဲ။တရားထုတ်တယ်ဆိုတာနေခြင်းအလို့ထုတ်တာပါပဲ။သွားနေခြင်းသွားတဲ့သဘောသွားတဲ့နေရာကိုရှုရက်နေစဉ်ရက်တဲ့သဘောကိုရှုထိုင်နေစဉ်ထိုင်တဲ့သဘောကိုရှုလျောင်းနေစဉ်လျောင်းတဲ့သဘောကိုရှုဒါကဣရိယာပုဒ်ဆိုင်ရှုမျိုးပြောတာပေါ့လေသွားနေစဉ်မှာလည်းယေနနာကြာတဲ့ညနာနာသာသနာရှိတဲ့မှာပြင်းနေတာကိုရှုလို့လည်းရတာပါပဲတခြားတခြားဘယ်ရှိရဖို့နဲ့နေစဉ်မှာပဲဖြစ်ဖြစ်ပေါ့လေသင်္ခါရယုံနာကိုရှုရမယ်စာနေစဉ်တောက်နေစဉ်ဆွတ်နေစဉ်အဝေးကျော်နေစဉ်ရီချိုးနေစဉ်ညနာသိနေစဉ်အဲ့ဒီနေစဉ်တိုင်းနေစဉ်တိုင်းမှာလည်းရှုမှတ်သွားရမှာပဲအဲ့ဒီလိုရှုမှတ်သွားမယ်ဆိုရင်ဣရိယာပုဒ်သမယမဖြစ်เสียအကြောင်းမရှိတော့ဘူးအလုံးသိပြီလားခြေရိကလည်းဆိုတာလေဘာလို့နေခြင်းတရားရတာလဲကစုံရဲ့ကြော်နေခြင်းတရားရတာနော်မိဘကြောင့်လည်းမကစုံရဲ့ကြော်နေလိုက်ကြော်တော့ကတော့ဖုတ်ခြင်းဘဝနဲ့ကြော်တာပါပဲကစုံရဲ့ပုံကြီးကြီးကမိတက်လိုက်တော့တတိယနဲ့နွမ်းကြတော့တာကြီးပြီးတော့ဩသက်မဲ့ဖြစ်တဲ့ဒီကစုံရဲ့တရားမှနောက်ဆုံးကြတော့နွမ်းသွားရတာပါပဲလားကုန်ဆုံးသွားရတာပါပဲလားဆိုတာလေကြည့်ပြီးတော့ကိုယ်ခန္ဓာကိုယ်မှာလုံးနဲ့ရှိတဲ့မြောင်ဆက်ပြီးတော့ရှုလိုက်တာငကိုယ်ကလေးကလည်းရှုနေတာပေါ့လေငကိုယ်ကလေးကလည်းနေစနိုင်နေစနိုင်မှတရားရှုနေတာအခုကစမဲကျော်လေးအပုံကြီးကြီးကနေအုံသေးနွမ်းကြပြီးတော့တင်းတင်းငယ်ငယ်လေးပဲဖြစ်သွားတာကိုကြည့်ပြီးတော့လည်းကြည့်နေစင်ပါလေအဝေးကညာနဲ့ရှင်ဆုံးရအောင်ရှုတယ်ပြီးတော့ကျုံနဲ့ပြည့်ပြည့်ကိုမြောင်ခန္ဓာတွေညံပြီးတော့ရှုလိုက်တယ်ရှုလိုက်တော့တော်တာပန်ဖြစ်ဆက်ပြီးတော့ကစမဲကျော်ကြီးကြည့်ပြီးတော့ကစမဲကျော်တွေလည်းကြည့်လိုက်ခန္ဓာတွေကြည့်လိုက်နဲ့ရှုလိုက်တော့သံဃာတန်ဖြစ်ဆက်ပြီးတော့ရှုအနာတန်ဖြစ်ကစုံရဲ့ကြောင့်မိဘဘောကမချရကစုံရဲ့ကြောင့်အိုးတော်မိဘဘောကမချရသေးဘူးသူကအနာဂတ်ဖြစ်သွားပြီဒါကြောင့်ကြာကြာထိုင်ကြာကြာရဲ့ကြာကြာလျောင်းကြာကြာရှောက်မှတရားရမှာမဟုတ်ဘူးဘယ်ဣရိယာပုတ်နဲ့ပဲရှိရှိဘာပဲလုပ်လို့ကိုယ်မူရနေနဲ့ဘာပဲပြုပြုပြုနေစဉ်စိတ်မူရဘာပဲဖြစ်ဖြစ်ဖြစ်နေစဉ်နေစဉ်တိုင်းနေစဉ်တိုင်းမှာတတိညာထည့်ပြီးတော့အားထုတ်သွားမယ်ဆိုရင်ဘယ်အချိန်မှတရားရည်နဲ့ကြားနိုင်နေဆိုတာသဘောပေါက်မယ်ဆိုရင်ကြာကြာထိုင်မှဆိုတဲ့အတွေ့အကြုံဝင်ပါဦးမလားဝင
်လို့ပါ
မဝင်နိုင်တော့ဘူး။ဒါကြောင့်နေစနိုင်းနေစနိုင်းမှာတတိညာကြီးထည့်ပြီးတော့အားထုတ်ကြရမှာနော်။ကဲဣရိယာပုဒ်သမားနဲ့ဘာညာမိတဲ့ကြီးတွေတော့။လက်ကုဏမဒါစာရီတို့ရှုသွားတဲ့အခါမှာပထမဆက်ဆက်ချင်းသံဝေကညာဖြစ်အောင်ရှုလိုက်တာကလည်းသစ္ဆုတ်ပံပါပဲ။သစ္ဆုတ်ပံက၃မျိုးရှိတယ်။အတ္တသစ္ဆုတ်ပံ၊တန္တတိသစ္ဆုတ်ပံ၊ခဏသစ္ဆုတ်ပံ အတ္တပိဿုပံဆိုတာဘဝတစ်ခုရဲ့အစနဲ့အဆုံးမှာရှိတဲ့ပိဿုပံပေါ့နော်။ဒီမွေးတဲ့ချိန်ကနေပြေးတဲ့ချိန်ကြီးဘဝတစ်ခုလုံးကိုဒါအတ္တပိဿုပံလို့ခေါ်တယ်။ပိဿုပံကောင်းမှုရည်ကြီးတယ်ပိဿုပံကောင်းမှုရည်ကြီးတယ်ဆိုတာမွေးတဲ့အန္တရာယ်တွေကိုပြောတာမဟုတ်ဘူးလား။အဲ့ဒါလည်းပိဿုပံပဲ။တန်တတိပိဿုပံဆိုတာကပူတဲ့ရုပ်ဆန်ကြီးဖြစ်ပြီးတော့မှပူတာလေးပြတ်ပြီးတော့အေးလာတာ။အဲ့ဒါပူတဲ့အဆင်လေးကုန်ဆုံးပြီးတော့အေးတဲ့အဆင်ပေါ်လာတာပေါ့။အဲ့တော့ပူတဲ့အစဉ်တန်းကြီးဖြစ်နေတဲ့ချိန်မှာတန်တတိပိဿုပံပေါ့။ပူတဲ့တန်တတိကအစဉ်တန်းပြောတာပါပဲနော်။အဲ့ဒါကတဏှာပိဿုပံခန္ဓာပိဿုပံဆိုတာကတဏှာကြီးတွေ့ဆိုရင်အဲ့ဒီတွေ့တဲ့တဏှာကြီးတွေမှာကစက္ကန့်နဲ့စက္ကန့်နဲ့မှာတပူပြီးခန္ဓာတိုင်းခန္ဓာတိုင်းပူတာလေးတွေတစ်ခုချက်လိုက်တစ်ခုချက်လိုက်တစ်ခုချက်လိုက်တစ်ခုချက်လိုက်ဖြစ်နေတာကိုခန္ဓာပိဿုပံခေါ်တယ်နော်။ဒါကလည်းရေကြီးတောင်လေးပြီးသွားတယ်ရက်သွားတယ်ဆိုရင်ဒါတဏှာပိဿုပံပဲနော်။အဲ့ဒီတဏှာပိဿုပံကိုကြည့်ပြီးတော့မှအထာပိဿုပံကိုပဏ္ဏသာရီကရှုလိုက်တာ။ရှုပြီးတော့မှခန္ဓာပိဿုပံကိုခန္ဓာကိုယ်တွေကယုံနေဖြစ်တဲ့ကိုခန္ဓာတိုင်းခန္ဓာတိုင်းဉာဏ်ဆက်ရှိသွားတာ။အဲ့ဒီရှုလိုက်တော့တရားဥဒ္ဒေနဲ့ညသွားတာပါပဲ။ဒီလိုဣရိယာပုတစ်ခုနဲ့ကြာကြာထိုင်လို့ရက်ဖို့လျောင်းဖို့ကအဓိကမဟုတ်ပဲနဲ့ဘယ်ဣရိယာပုလည်းပဲရှိရှိအတိဉဏ်ဖြစ်အောင်ကြိုးစားဖို့ကအဓိကကြာကြာထိုင်ကြာကြာရက်အတန်နဲ့ပတ်သက်ပြီးတော့ဆရာထက်တာကပုဂ္ဂလဗျာပါရအရှင်ဓမ္မဗျာပါရအရှင်ဆိုပြီးတော့2မျိုးရှိပုဂ္ဂလဗျာပါရအရှင်ဆိုတာကယောဂီကပုဂ္ဂိုလ်ကတရားကိုဥဆောင်နေရတာဓမ္မဗျာပါရဆိုတာကဓမ္မကပုဂ္ဂိုလ်ကိုဥဆောင်သွားတာပုဂ္ဂလကဗရဆိုတော့သမထအာယုံအာယုံကြီးထင်ရှားအောင်ပုဂ္ဂိုလ်ကစံစားဆိုင်ပြရတယ်ဓမ္မကဗရကျတော့တမင်ကမ်းကမဆိုင်ရတော့ဘူးရှုခံအောင်လေးကအလိုလိုပေါ်နေတယ်။ဒီနည်းနဲ့ပုဂ္ဂလကဗရဆိုတာကပညာနဲ့ပရမတ်နဲ့မကွဲသေးတဲ့အရှင်ပေါ့ဓမ္မကဗရအရှင်ကတော့ပညာတည်းဆင်းပြီးတော့ပရမတ်သက်တဲ့ဉာဏ်နဲ့အရှင်တရားနာပိသမြအားလုံးဥဒုသဗ္ဗယဥဒုမြတ်တာမှုဥဒုဆင်ခြင်မှုဣရိယာပသသဗ္ဗယဣရိယာပုမြတ်တာမှုဣရိယာပုဆင်ခြင်မှုနဲ့ပြည့်စုံကြပြီးတော့မေဖို့နိဗ္ဗာန်တရားရည်ရည်နဲ့တူအနှင်းအမြန်ရရှိကြပါစေလို့ဆုမွန်ကောင်းကြောင်းရင်းနဲ့ကုသင်းတို့ရဲ့အစဉ်ပြေအောင်လေးဆိုတဲ့တရားကိုဒီညမှာပဲဒီဆုံးချက်ပါတော့မယ်အတ္တမဒိနာသံပါတိသာအတ္တမဒိနာမမိမနဲ့ရောဘောပ္ပသပြင်းကြထက်တံမင်္ဂန်သောတတိယရှင်သံပါတိသံဒိနာသမာတိပညာဥစ္စာသောသိခာ၃ငါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း